Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဇွန်လ15ရက်ဗုဒ္ဓပူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925.32တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမွန်ကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာပါရှင်။
အနေခတဲ့ခင်ကြင်ကြပါစေကျွန်တော်တမောင်သမ်းပါထင်ရှားတဲ့ဒီမိုကရေစီရေလှှရှားသူများပါဝင်ချမှတ်ထားတဲ့ကျိုးမိတ်တွေကိုရက်လိုက်ဖို့လူခွင့်ရေးဆရာကုလသမဂ္ဂအကြီးအကဲကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဆရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့ဆိုးရွားလာတဲ့မြန်မာလူခွင့်ရေးကိစ္စကိုမလေးရှားနိုင်ငံရောက်မြန်မာတွေကိုမင်းမြတ်မှတ်တမ်းပြုစုဖို့ရှိပါတယ်ယူကရိန်းကိုစစ်ရေးအကူအညီတိုးပြနိုင်ရေးအတွက်နေတို့ဖွဲ့ဝင်နိုင်ငံတွေနဲ့တခြားနိုင်ငံတွေနဲ့အစည်းအဝေးတက်ကိုအမေရိကန်ကာကွယ်ဝင်ကြီး Right Austin ကပုံတူးနေမှာဥဆောင်ကျင်းပခဲ့ပါတယ်။အဲဒီလိုထိတ်တန့်သတင်းတွေပေါ်ဝင်နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့တင်ပြကြမှာပါ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုဒီညတင်ဆက်ပေးမယ်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့စစ်ကောင်စီဘက်ကနေငြိမ်းချမ်းရေးဆွေးနွေးပွဲကိုမရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်ကြီးကိုထပ်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ကရင်မျိုးသားအစည်းအရုံးဘက်ကဘယ်လိုမျိုးတုံ့ပြန်ပါသလဲ။
ကျွန်တော်တို့ရပ်တည်ကြီးကဘာမှအကြောင်းလည်းမရှိပါဘူးကွာ။ဒီရင်ရပ်တည်ကြီးအတိုင်းပါပဲ။နိုင်ငံရေးနဲ့ပတ်သက်လို့ဒီလိုနဲ့စကားပြောရအောင်မရှိဘူး။တကယ်ပြောချင်တော့ဒီနိုင်ငံရေးကထွက်ရမယ်ဆိုတာအဲ့ဒါရှိပြီးတော့ဒီတိုင်းကျွန်တော်အဖက်မှာရပ်တည်ပါတယ်
။ KNU ပြောခွင့်ရဖလို့စော်ထော်နီပြောပြပေးခဲ့တာပါရှင်။တိုင်းရင်းသားလက်နက်ကိုင်ကြီးရဲ့သဘောထားနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။စကိုင်းတိုင်းရွှေဘိုနယ်တဲကစစ်ကောင်စီရဲ့နယ်မြေရှင်းလင်းမှုတွေထဲမှာရွာသားတချို့တပ်ဖြတ်ခံရပါတယ်။ကြားပြည်နယ်ကတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေနောက်ပကံမြို့ဟောင်းမှာစစ်တပ်ကစစ်ရဲအများပြတိုးချထားတဲ့အနေအထားစတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။မြန်မာစစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေဟာလူသားမျိုးတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ွယ်ရှိပြီးထင်ရှားတဲ့ဒီမိုကရေစီရေလှှရှားကြသူများအပါအဝင်သူတို့ပေါ်ချမှတ်ထားတဲ့ကြိုးမိန့်တွေကိုရလိုက်ဖို့လူခွေရေးဆရာကုလသမဂ္ဂအကြီးအကဲကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်။
In a recent concerning development, a military spokesperson announced the intention of.
ဒီလိုတော့ပြန်ဆုတ်သွားတဲ့ခြေလမ်းမျိုးကိုပလန်းဖို့ဆက်အနာပိုင်းတွေကိုကျမအရေးပေါ်တောင်းဆိုခြင်းပါတယ်လို့ Michelle Bachelet ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်မှဥဖြိုးစေရတော့တဲ့ဒီမိုကရေစီရဲ့လှုပ်ရှားသူဦးချင်မီခေါ်ဦးကျော်မင်းယူတို့ကိုရည်ညွှန်းပြီးလူခွင့်ရေးကောင်စီညီလာခံမှာပြောဆိုခဲ့တာပါစစ်ကောင်စီကပြည်သူလူထုရဲ့စန့်ကျင်မှုကိုဖိနှိပ်ချိန်မုန်းခဲ့ရမှာလူသားစင်များစွာကိုတေတာအပြစ်ပေးခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်ကြိုးမိန်တွေကို1990ခုနှစ်ကလေးကအကောင့်ထဲမဖော်ဘဲရပ်ထားခဲ့တာပါ။တကယ်လို့ဆက်လက်အကောင့်ထဲဖော်မယ်ဆိုရင်စစ်ကောင်စီဟာအသက်ရှင်ပိုင်ခွင့်အခွင့်အရေးကိုချိုးဖောက်ရာရောက်နိုင်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီး Michelle Bachelet ကပြောပါတယ်။မြန်မာပြည်သူတွေအပေါ်ရက်စက်ကြမ်းကြုတ်စွာအကြမ်းဖက်ခဲ့သူတွေတာဝန်ခံလာစေရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ကြဖို့မဟာမင်းကြီးရဲ့ဆောချက်ကိုအမေရိကန်ကထောက်ခံမှာကြောင့်အမေရိကန်သမ္မတကြီးမစ္စတေးလာကလူခွေရေးကောင်စီမှပြောခဲ့ပါတယ်လက်နက်နဲ့စစ်ရေးကိစ္စတွေမှာပါအသုံးပြုနိုင်တဲ့မိပညာတွေမြန်မာစစ်တပ်ကိုရောက်ချတာပိတ်ပင်မှုတော့တယ်လို့လည်းသူကပြောသွားတဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံးရဲ့ Twitter လူမှုစာမျက်နှာမှာတင်ထားပါတယ
်မြန်မာဆိုင်ရာကုလလူခွေရေးအထူးကိုယ်စားလှယ်အနေနဲ့ဆိုးဝါးလာတဲ့မြန်မာလူခွေရေးအခြေအနေကိုမလေးရှားသွားပြီးမှတ်တမ်းပြုစုဖို့ပြင်ဆင်နေပါတယ်ဒီအတွက်လူခွေရေးအထူးကိုယ်စားလှယ် Tom Andrews အနေနဲ့အခုတောက်ကြနေကစာမယ်တပတ်ကြာမလေးရှားခီးစဉ်တဲ့ဆရာနာသိမှုနောက်ပိုင်းထွက်လာသူတွေပါဝင်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်ခံရသူတွေနဲ့တွေ့ဆုံဖို့ရှိနေတယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေဆက်လက်ဆိုးဝါးနေပြီးစစ်အုပ်စုကလည်းဒီသတင်းမှန်တွေကိုဖုံးကွယ်ဖို့ကြိုးပမ်းနေတာကြောင့်ဒီအခြေအနေမှန်တွေကိုဖော်ထုတ်နိုင်ဖို့အခုခီးစဉ်ကနေဆက်ကြိုးပမ်းသွားမှာပါလို့အန်ဒရူးစ်ကဆိုပါတယ်ဒါ့အပြင်ကွာလာလမ်ပူမြို့မှာမလေးရှားဆိုးဝါးကိုယ်စားလှယ်တွေလွှတ်တော်အမတ်တွေမြန်မာနဲ့အာဆီယံရေးကျွမ်းကျင်သူတွေအပြင်ရပ်ဘက်ဖွဲ့နဲ့ဒီတန်တာအခြေပြုအဖွဲ့ရဲ့ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံသွားမယ်လို့အန်ဒရူးစ်ကဆက်ပြောပါတယ်။လူခွင့်ရေးကိုယ်စားလှယ်အန်ဒရူးစ်ဟာအခုမလေးရှားခီးစဉ်နောက်ဆုံးနှစ်ဇွန်လ23ရက်နေ့မှာတော့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပြီးအခုခီးကမြမရေးအာဆီယံဒေသတွေနဲ့တခြားနိုင်ငံတွေနဲ့ပူးချိတ်ဆက်မဲ့လုပ်ငန်းစဉ်အစဖြစ်လဲဖြစ်တယ်လို့ဆိုပါတယ်
။ရိုဂျာဒုက္ခသည်ပြတရားပြရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံရဲ့နိုင်ငံရေးဝန်ကြီးဌာနအကြီးအကဲအရှိတွေဟာအင်္ဂါနေ့ကအင်တာနက်ကနေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အတွင်းဝင်နေဖြစ်ကြတဲ့ဦးချိုင်းနဲ့မစ္စတာမဆုတ်ဘဲမိုမမ်တို့ဆွေးနွေးကြတာဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ကပြောပါတယ်။လူမှုကြီးကြရေးဆရာစီစစ်ဆောင်ရွက်မှု ပြန်လည်နေရာချထားရင်းနဲ့မိမိဆန္ဒလျောက်နေရာပြန်ရေးအတွက်ယုံကြည်မှုတည်ဆောက်ရေးလုပ်ငန်းတွေကြောင့်ဆွေးနွေးကြကြတယ်လို့သတင်းထုတ်ပြန်ချက်မှာပြောပါတယ်။ဒီချိန်မှာပဲလူခွင့်ရေးဆောင်ကြီးအဖွဲ့ Human Rights Watch အဖွဲ့ကတော့ 2012年2019年မှာထိန်းသိမ်းခဲ့တာဟာ2016နဲ့2019နှစ်မှာစစ်တပ်ကကျူးလွန်ခဲ့တဲ့ရဲစခန်းချုပ်မှုတွေအတွက်အချိန်ခံဖြစ်ခဲ့တယ်လို့ဆွဆွဲလိုက်ပါတယ်။2012ကစပြီးရိုဟင်ဂျာ3,300ဟာရခိုင်ပြည်နယ်ကစခန်းတွေမှာလည်းထိန်းသိမ်းခံရရတယ်လို့အိတ်ချဝီအဖွဲ့ကဆိုပါတယ်။လွတ်လပ်ခွင့်လို့ခေါ်တဲ့အရာမရှိလို့ကောင်းစဉ်ပေးထားတဲ့ရိုဟင်ဂျာရေးတပြတ်ချက်တရက်နဲ့ပတ်သက်ပြီးဒီကနေ့သတ တင်ထားတာပါလူခွေရေးချောပေါက်သူတွေကိုအရေးမယူနိုင်တဲ့အတွက်ရက်ဆက်ကြမ်းကြုတ်မှုတွေဆက်လက်ဖြစ်ခဲ့ရတယ်လို့လူခွေရေးစောင့်ကြည့်ရေးဖွဲ့ကြီးကပြောပါတယ
်ဩစတြေးလျမှာပညာတော်သင်အဖြစ်ရောက်နေကြတဲ့မြန်မာချောင်းသူချောင်းသားတွေကိုနေထိုင်ခွင့်တိုးပေးဖို့တက္ကသိုလ်ဘက်ကတောင်းဆိုလိုက်ပါတယ်ဆရာနာသိမ့်ပြီးမြန်မာနိုင်ငံကိုဒီချောင်းသူချောင်းသားတွေအရင်သတ်မှတ်ချက်တိုင်းပြန်သွားရမယ်ဆိုရင်သူတို့လုံခြုံရေးစိတ်မချရတာအပြင်မြန်မာတိုးတက်ရေးအတွက်ဘာမှလုပ်ပေးနိုင်မှာမဟုတ်ဘူးလို့ ANU ဩစတြေးလျအမျိုးသားတက္ကသိုလ်ကဆိုလိုက်ပါတယ် ANU ရဲ့မြန်မာသုတေသနဌာန MRC ညွှန်ကြားရေးမှူး Nick Chisman ကဒီမြန်မာပညာတော်သင်ချောင်းသူချောင်းသားတွေဟာအလွန်ထူးကျင်သူတွေဖြစ်ပြီးဩစတြေးလျအတွက်ရောမြန်မာအနာဂတ်အတွက်ပါအများကြီးအထောက်အကူပြုနိုင်သူတွေပါလို့ဆိုလိုက်ပါတယ်ဩစတြေးလျဆရာရဲ့ပညာတော်သင်ထောက်ပံ့ခြင်းရထားတဲ့ဒီမြန်မာကျောင်းသူကျောင်းသား30ခန့်ရှိနေပြီးဘွဲ့ရပြီးချိန်မှာမြန်မာနိုင်ငံမှာပြန်လုပေးဖို့ဂရုဝန်ခံချက်ထိုးထားကြရတာပါတကယ်လို့ဝန်ခံချက်ကိုချိုးဖောက်ပြီးပြည်တော်မပြောင်းရင်တော့ပညာသင်စရိတ်ပြန်ဆက်ကြရမှာပါဒါပေမဲ့ဆရာနာသိမ့်လိုက်တာကြောင့်မြန်မာပြည်မှာသူတို့အရင်လုပ်ခဲ့တဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေရပ်ဆိုင်းလိုက်ရတာအပြင်တခြားလူပေးနိုင်တာတွေလည်းပိတ်နေပြီလို့ဒီကျောင်းသူကျောင်းသားတွေကထောက်ပြနေကြောင်းဩစတြေးလျ ABC သတင်းကဖော်ပြလိုက်ပါတယ်တကယ်တော့ဒီကျောင်းသူကျောင်းသားတွေရဲ့အိမ်မက်ကဘွေရပြီမြန်မာနိုင်ငံနဲ့ပြန်အလုပ်ကျွေးပြဖို့ဖြစ်ပေမဲ့အခုတော့အဲ့ဒီစီစဉ်ဟာလွန့်ပြဲသွားရပြီလို့လဲဩစတြေးလျမှာလက်ရှိတောင်းတင်နေတဲ့မြန်မာကျောင်းသူကျောင်းသားတွေကိုမေးပြီး ABC သတင်းမှာကိုးကားထားပါတယ်
အန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9339နဲ့9383ည5.58 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။အော်ဒူးနဲ့ညပိုင်းသတင်းတွေကို VOE ကဆက်လက်ရှင်းပြနေပါတယ်။ရုရှားကျူတော်စစ်လေးလနင်းတိရှိလာတဲ့အခါမှာယူကရိန်းကိုစစ်ရေးအကူအညီတိုးပြနိုင်ရေးဆွေးနွေးဖို့အတွက်နေတော်ဖွဲ့ဝင်နိုင်ငံတွေတခြားနိုင်ငံတွေနဲ့အစည်းအဝေးတစ်ရပ်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးရိုက်အော့စတင်ကဗိုလ်တုနေမှာဥဆောင်ကျင်းပခဲ့ပါတယ်။ဘရပ်ဆဲလ်မြို့နေတော်ဌာနချုပ်မှာကျင်းပနေတဲ့နေတော်ကာကွယ်ရေးဝန်ကြီးများစည်းဝေးနဲ့ဆက်နွယ်ပြီးတီးခြားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ယူကရိန်းကာကွယ်ရေးဆရာဆက်သွယ်ရေးအုပ်စုလို့တီးခြားတဲ့အဲ့ဒီအဖွဲ့မှာနိုင်ငံ50လောက်ပါဝင်ပါတယ်။အင်တာနက်ကနေတဆင့်အမေရိကန်ကာကွယ်ရေးဝန်ကြီးကဆွေးနွေးခဲ့တာပါ။ယူကရိန်းကသူ့ရဲ့နိုင်ငံတကာမိတ်ဖက်တွေကိုလက်နက်ကြီးတွေကူညီဖို့တောက်ခံထားပါတယ်။ယူကရိန်းမှာလက်နက်ကြီးတွေပို့ပြီးရှိတဲ့ပါတယ်လို့နေတိုးအတွင်းမှူးချုပ်ဂျန်စတိုလန်ဘတ်ကအင်္ဂါနေ့ကသတင်းတော့တွေကိုပြောခဲ့ပါတယ်။ရုရှားရဲ့ရက်စက်ကြမ်းကြုတ်တဲ့ကျူးကျော်စစ်ကိုစန့်ချက်ခံနိုင်ရောကအဲ့ဒီလက်နက်ကြီးတွေပေါ်မှာတီးပါတယ်လို့သူကဆိုပါတယ်။လာမယ့်ရက်သက်တပတ်တွေမှာဘယ်သူကလွှမ်းနိုင်မလဲဆိုတာအဆုံးဖြတ်ပေးရမှာဒွန်ဘဒေသကတောချက်ကြတယ်လို့အင်္ဂါနေ့နောက်ပိုင်းကဗီဒီယိုသတင်းစကားမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောခဲ့ပါတယ
်အမေရိကန်သမ္မတဖြစ်လာပြီးပထမဆုံးအရှေ့လက်ပိုင်းခီးစဉ်စဖို့သမ္မတဂျိုးဘိုင်ဒန်စီစဉ်နေပါတယ်သမ္မတဘိုင်ဒန်အနေနဲ့အစ်ဆွေးဂျော်ဒန်မြေနောက်ဘက်ကန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကိုမကြာခင်သွားဖို့ရှိတယ်လို့အင်ဂျီရောကမနေ့ကကြေညာလိုက်တာပါဒီခီးစဉ်ဟာအမေရိကန်ဆွေရမားပြည်အတွက်အရေးပါတဲ့အစ်ဆွေးနဲ့သူ့ရဲ့အင်ဂျီရှင်တွေကြားဆက်ဆံရေးပုံမှန်ပြန်ထူထောင်ဖို့သိမ်မွေ့နန်းနေတဲ့ကိစ္စတွေအကောင့်ထဲဖွင့်ရေးသွားတာလို့အကြက်ချက်တွေကရှိမြင်ကြပါတယ်။ဇူလိုင်လလည်းသွားရောက်မဲ့ဒီ၄ရက်တာခီးထဲမှာအစ္စရေးကိုပထမဆုံးဝင်ပြီးအစ္စရေးခေါင်းဆောင်တွေနဲ့သမ္မတဘိုင်ဒန်တွေ့ဖို့ရှိနေပါတယ်။ဂျော်ဒန်မြေနောက်ဘက်ကန်ကပါလက်စတိုင်းအာဏာပိုင်တွေကိုလည်းသမ္မတဘိုင်ဒန်တွေ့ဖို့ရှိနေပြီးနှစ်ဖက်ကြားပဋိပက္ခတွေကိုနှစ်ပြည်တော်စနစ်နဲ့ဖြေရှာရေးအဆိုပြုဖို့လည်းရှိနေပါတယ်။ဒါ့အပြင်အစ္စလမ်ဘာသာဝင်တွေရဲ့ဘာသာရေးထွက်မြတ်ထားရာမက္ကာနဲ့မီဒီယန်ကိုအစ္စရေးကနေသွားတဲ့အကြီးအကဲတကားပေါက်ဖြစ်တဲ့ဆော်ဒီနိုင်ငံဒီတဲ့မြို့တော်ကိုလည်းသမ္မတဘိုင်ဒန်ဝင်ရောက်มาဖြစ်ပါတယ်ခင
်ဗျ။တရုတ်နဲ့အမေရိကန်အကြားဆက်ဆံရေးတင်းမာနေတဲ့အချိန်မှာကမ္ဘာတဝန်းတရုတ်ရဲ့လှုပ်ရှားမှုတွေကိုပို့ပြီးစုံစမ်းနိုင်အောင် China House လို့ခေါ်တဲ့ဌာနအသစ်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဖွဲ့စည်းလိုက်ပါတယ်။တရုတ်ဟာနိုင်ငံတကာလက်ခံထားတဲ့စီးပင်းစည်းကမ်းအခြေခံစနစ်ကို အစိုးရရဆုံးရေရှိချင်းချောက်နေတယ်လို့ပြီးခဲ့တဲ့လကအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောခဲ့ပါတယ်။အမေရိကန်ရဲ့စိုးရိမ်မှုကိုအခု China House ဌာနသစ်တီထောင်လိုက်တာကထင်ဟပ်နေပါတယ်။ဒီဌာနနဲ့ပတ်သက်လို့အသေးစိတ်ကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုဖို့ညွှန်ဆိုပါတယ်။အာရှလက်တင်အမေရိကအစရှိတဲ့ဒေသတွေတိုက်ပြည်တွေနဲ့ပတ်သက်တဲ့အရေးကိစ္စမူဝါဒတွေကိုအကောင့်ထဲပို့နိုင်အောင်ဆက်ဆက်လောက်ကိုင်းနိုင်မှုဌာနအတွင်းကအဖွဲ့တစ်ခုပဲဖြစ်တယ်လို့ပြောဆိုသွားခဲ့ပါတယ်။ဒီတော့တွေ့အမေရိကန်ပြည်အောင်စုမှာထောက်လိုင်းရေးအစိုက်ဝင်းကတရုတ်နိုင်ငံနဲ့ပတ်သက်လို့ပို့ပြီးစုံစမ်းစစ်ဆေးလာနေတဲ့အတွက်တရုတ်အမေရိကန်တွေရဲ့ဖုန်းပြောဆိုချက်တွေနဲ့အီးမေးလ်တွေကိုပို့ပြီးအာရုံစိုက်စူးစောင်းလာနိုင်ကြောင်းဒါကြောင့်ပြည်သူတွေရဲ့လူခွင့်ရေးတွေကိုချိုးဖောက်လာမှဆိုရင်ကြောင်းအာရှအမေရိကန်အကျိုးဆောင်အဖွဲ့တွေကဆိုပါတယ်။အမေရိကန်အမျိုးသားလုံခြုံရေးဌာနညွှန်ကြားရေးမှူးချုပ် ODNI ကတော့လူမျိုးခွဲခြားဆက်ဆံမှုတွေပပရွေတင်နှံတွေတိုးပေးမှုဘာလူမျိုးဆိုပြီးပြစ်မှတ်ထားခွဲခြားဆက်ဆံတာကိုတားမြစ်ပေးထားတဲ့ Federal ဥပဒေတွေမချိုးဖောက်နိုင်အောင်ကြမ်းမတ်ဖို့အစီအစဉ်ခန်းစာတစ်ခုမှအဆုပြုထားပါတယ
်။ရဝမ်ဒါတွေကိုပြန်ပို့ရေးပြည်တွင်ကရပ်ဆိုင်းခဲ့ပြီးကမှအခုပြန်ပို့ဖို့စစီစဉ်နေပါတယ်။ပြည်တွင်ကိုတရားမဝင်ရောက်လာခဲ့ပြီးနိုင်ငံခုလုံးကရှောက်ထားခဲ့တဲ့ရဝမ်ဒါတချို့ကိုမနေ့ကပြန်ပို့မဲ့လင်းကိုအချိန်ကပ်ပြီးမှရပ်ဆိုင်းချခဲ့ရကဒီနေ့ပြန်စီစဉ်တယ်လို့ပြည်တွင်ပြည်ထောင်ဝန်ကြီးကပြောလိုက်ပါတယ်။အရင်ပေါ်မဲ့အစီအစဉ်ရဆိုင်ထားခဲ့ရတာကလည်းဥရောပတရားရုံးဘက်ကစိုးရင်ကြောင်ပြောလာပြီမှာပါအခုလိုဒီလူတွေကိုပြန်ပို့လိုက်မယ်ဆိုရင်သူတို့လုံခြုံရေးထိခိုက်မှာစိုးရင်တယ်လို့ဥရောပလူခွင့်ကော်မရှင်ဆိုင်ရာခွန်ရုံးကဆုံးဖြတ်ချက်ချခဲ့ပါတယ်တချိန်ထဲမှာနိုင်ငံရေးခွန်လုံခွင့်တောင်းထားတဲ့ရဝမ်ဒါတွေရဲ့ရှင်းနေတွေကလည်းတူးူးချင်းစီမှုတွေကိုအသေးစိတ်ထုတ်ဖော်တဲ့လှုပ်ရှားမှုပြုလုပ်ပြီးဒီပြန်ပို့မဲ့အစီအစဉ်ကိုဆက်မလုပ်ဖို့အသနာခံစာတွေတင်ခဲ့ပါသေးတယ်ဒီနေ့မှာတော့ပြည်ထောင်ပြည်ထရေးဝန်ကြီးပရတိပတ်တကပထမလေရင်ကိုရပ်ဆိုင်းခဲ့ရပေမဲ့ဒုတိယလေရင်ဆက်စီစဉ်နေပြီးလင်ငယ်တွေနဲ့ခိုးချောင်ခိုးရဝင်လာသူတွေကိုဥပဒေအရပြန်ပို့ရတော့မှာပါလို့ပြောနေပါတယ
်ဂျွန်လ15ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့ဦးဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်သတင်းအရင်ဆုံးတော့စစ်ကောင်စီကနေငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်တဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုထပ်ပြီးတော့ဖိတ်ခေါ်တဲ့အကြောင်းဖြစ်ပါတယ်။စစ်ကောင်စီကနေငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုင်းပြည်ရဲ့အကြိုဒေသအကြိုအတွက်ဆွေးနွေးပွဲကိုတက်ရောက်ဖို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါတယ်။အရင်ဖိတ်ခေါ်တဲ့အချိန်တုန်းကလက်မခံခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့လက်ရှိအခြေအနေမှာသူတို့ရဲ့သဘောထားပြောင်းလဲလာတဲ့အနေအထားမရှိကြောင်းတုံ့ပြန်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုငြိမ်းချမ်းပြောပြပေးပါရှင်။
စစ်ကောင်စီကငြိမ်းချမ်းရေးဆွေးနွေးပွဲတက်ရောက်ဖို့ထပ်မံဖိတ်ကြားချက်ကိုဇွန်လ14ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အဲဒီထုတ်ပြန်ချက်မှာလက်ရှိတိုင်းဒေသလက်နက်ကိုင်အဖွဲ့10ဖွဲ့တွေက6ဖွဲ့နဲ့ငြိမ်းချမ်းရေးပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံပြီးပြည်ထောင်စုတည်ဆောက်ရေးဒေသဖွံ့ဖြိုးရေးတွေကိုဆွေးနွေးခဲ့ကြောင်းနဲ့ကြံ4ဖွဲ့နဲ့ဆက်လက်ဆွေးနွေးမှာဖြစ်ကြောင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တောင်းဆိုချက်တွေကိုလည်းအခြေလေဆွေးနွေးအဖြေရှာသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။ကြံရှိနေတဲ့အဖွဲ့တွေကဆွေးနွေးပွဲတက်ရောက်မယ်ဆိုရင်ဥက္ကဋ္ဌဒါမမဟုတ်အဆုံးဖြတ်ပေးနိုင်တဲ့ကိုယ်စားလှယ်စည်ရင်းကိုဒီလ30ရက်နေ့နောက်ဆုံးထားပြီးပေးဖို့ကိုလည်းဖိတ်ခေါ်ထားပါတယ်။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ထပ်မံဖိတ်ခေါ်လိုက်တဲ့အပေါ်ကရင်မျိုးသားအစည်းအရုံး KNU ရဲ့သဘောထားကိုအဖွဲ့ပြောရေးဆိုခွင့်ရှိသူဗဒိုစောတော်နီက VOA ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ရပ်ပြီးကြည့်ရဘာမှအကြောင်းလည်းမရှိပါဘူးကွာ။အော်အရင်ကြတိကြအတိုင်းပါပဲငငယ်ရင်းနဲ့ပတ်သက်လို့သူတို့ကသာပြောရအောင်မရှိဘူးတကယ်ပြောချင်တော့သူတို့ငငယ်ရထွက်ရမယ်ဆိုတာအဲ့ဒါရှိပြီးသားပါနော်ဒီတိုင်းကျတော့အဖန်မရက်ပြီးနေပါတယ်သူတို့ကတရားဝင်အာဏာသိမ်းထားတဲ့အတွက်တရားဝင်နေတဲ့လူတွေဖြစ်တဲ့အကြောင်းကျွန်တော်တို့တရားဝင်တဲ့ဖွဲ့စည်းရေးစကားပြောဖို့ရရန်ခက်သွားပြီလေဒီလိုငငယ်ရင်းကမခက်ဘဲနဲ့ကျွန်တော်တရားစကားပြောရင်ဒီ2008တုန်းကပြန်ဝင်နေရမယ်ဆိုတော့ကျွန်တော်လည်းမလုပ်နိုင်တော့ဘူးပြန်ဟို2008ဆိုတော့ဘယ်လိုမှကျွန်တော်အကောင်းဆုံးမှရှိဘူးရှိတော့တာဒါရှိရင်းလေးပဲ
NCA အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ KNU အနေနဲ့အနာဂတ်နိုင်ငံကိုဖွဲ့စည်းပုံအသစ်နဲ့တည်ဆောက်ဖို့ရည်ရွယ်ထားကြောင်းလည်းဆက်ပြောပါရစေ။ NCA အပြစ်ရစာချုပ်ကိုလက်မှတ်မထိုးတဲ့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KMPP ရဲ့အတွင်းရေးမှူးခူးဒန်နီယယ်ကလည်းသူတို့ပါတီရဲ့လက်ရှိရည်တည်ချက်ကိုအခုလိုပြောပါရစေ
။ခုလက်ရှိအထိကတော့ကျွန်တော် KMPP နဲ့အရေးဆုံးချက်ချက်ထားတဲ့အတိုင်းပါပဲ။ဟိုဘလူးနဲ့ပြေကိုကတော့မရှိသေးဘူး။ခြေကတော့မကျသေးဘူး။ဝဲလူမျိုးပဲစက်ချက်တွေရှိသေးတယ်
။လက်ရှိစစ်ကောင်စီရဲ့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးဗဟိုကော်မတီကဆွေးနွေးထားတာမရှိသေးကြောင်းနဲ့အစည်းအဝေးကျင်းပရင်လည်းပြောင်းလဲနိုင်ပွဲမရှိကြောင်းသူကဆက်ပြောပါရယ
်။ဒီအပေါ်မှာတော့ဘာမှဆွေးနွေးမှုတော့မလုပ်ရသေးဘူး။တကယ်လို့ဆွေးနွေးလေ ตนรุ่นนี้เนี่ยก็อีเปียวซะได้สุเปเจ็ดไปไม่ชิบาเลยเนี่ยบัดนี้เลยลุทุเตียนลงกาลุทุนะสงาชิเสียกันเนาะก็ดิเสียนาชิอูมูลูลาโตลาจะเลยสรุปไทนาก็ตีเลยลุทุก็จะไปไม่อกูไอ้บัวอยู่ในเนี่ยทีเดียวดูดิเมืองตรงไหนน่ะไปมาโปลาได้ก็สิเอาลงกาจะไปไม่สิโด
ดีไม่ใช่เงี้ยที่เราบุจะมีชีวิตอยู่ตรงนั้นเราต้องการทำดีได้บ้างแค่ยังเนี่ยแค่ยังเนี่ยด้วยสิ่งสิ่งใดด้วยเนี่ยแค่ยังอยู่แค่ยังปีปีปีดีเอฟผู้บังคับผู้ใหญ่จะไต่ไปเรื่อยๆไปแค่ยังอยู่ก็รอสิ่งสิ่งเหตุมันกำลังจะเนี่ยปัตตาบีบ้ามาส่งเพียร์ยาดีจ้าแค่ยังอยู่เป็นใจตาวิ่งกันบุ้มจีโนบุกับเจ้าบาร์เลย
เออน่าปัตตาลูรอคุณที่เราจะรู้ผู้คนมาดีเออ
ส่งเด็กเชื่อมาจากเรื่องบุกบอลด้วยมีการเชื่อมชีวิตขัดใจรถนั่นแหละกิจกรรมยาเดียวกูว่าได้เป็นสตรอมมาแล้วตอนเลี้ยงสีนั่นแหละสุดยอดไปเดียวเลยก็มีเด็กส่งเด็กเชื่อมชีวิตเราจะต้องทำอะไรกันมาเลยเดียวกิไอโอฮะสิ่งเก่าสิ่งนี้ยังส่วนหนึ่งว่าปัจจุบันเองกันเลยยามาป่าวเองดูอารมณ์ว่ามาเพิกขอดานเนี่ย
ในงานเอเยกิซารุโกส่วนหนึ่งพิชามะตบอรามาปาราจาวสบีนิเบตฮาร์เรอพ่อพิบาร์เรและชิมาเลสิ่งเก่าสิ่งใดด้วยเนี่ยเกียร์เอจ้าไต่บัวรีพิบานิเจวาสิ่งเก่าสิ่งโอคตาบูโจมูจิไม่เอาเลยก็ปีเกเรอิเปรลาด้วยก็แต่ในเรื่องการอิเปรโกนิยายส่วนหนึ่งว่าเพิกขอเกล้าวะที่เพิกขอเจ้ากูเอ็นซีเอพิเอซาจงเลมันยิ่งทูทาร์เรแต่ในเรื่องการคนนับเพื่อนเลมันมาทูเรต้องบัวก็เล็กขังเกวีและชิชาวเพื่อนส่วนหนึ่งบีพิบาร์เร NCA ลำมาทูทาร์เรกินมิวดาซีโยกินยูเชมิวดาเตอูซีเอเนฟจังดาเดมโรเอบีเอสซีเอฟเนเอ็นซีเอลำมาทูเรกินลุลัยพ่อเกียร์โอปลาวปีเนลุมยาวยเตอูพีเอสเอลเอฟเนมามิวดาดิโมแครตมหาเมย์เดมโรเอ็มเอ็นดีเอโกแกนพ่อจะใครมิวดาพ่อจะอยู่อะไรอีรูการอดีการลังจะกูเล่มขังเกว่าอุคมยา
สิ่งสิ่งนี้ทำให้เขาเรียนยันยิ่งสูงมุ่งเป้าหมายแต่ยังนั่นก็ยังเดือดร้อนคนยิ่งจะเปลี่ยนไปเกี่ยวกับชีวิตเองสบิโรสกายนั้นช่วยบุญในเรื่องมาสิ่งสิ่งใดเนี่ยมีสิ่งนี้ลงในเรื่องสิ่งนี้จะงูติดยาไปจมาร์เลยสกายนั้นช่วยบุญอยู่ในเรื่องการจัดมาสิ่งสิ่งนี้เนี่ยมีสิ่งนี้สิ่งจังงานนี้เพิ่งสิ่งข้อสังตัวเก่งแข่งกันอยู่ในเรื่องการจัดสิ่งอื่นหลังหัวช่วยบุญในแต่องค์ยานิกาบอนอสเซเรมาเปลี่ยนมีรสชาติด้วยสิ
ရှိရနေလောက်ကနေစပြီးတော့ဇက်တိုက်နေမြရှင်းလေးတွေလုတ်ခဲ့တာပါအဲ့ဒီထဲမှာတော့ကြေးရွာတွေကိုမိရှူတာနဲ့ရွာသားတချို့တက်ဖြတ်ခံရမှုတွေရှိတယ်လို့ဒေသခံတွေကဆိုပါတယ်ဒီကြောင့်ပြေဆုံးရန်ကုန်ကလာတဲ့တရင်မဲ့အင်ဂျင်နိုင်ပြပြပေးပါရှင်ဂျွန်ဆန်ရဲ့နေကရွှေပိုးမြို့နယ်တွေကတအုံရွာဘက်ကိုနေမြရှင်းလေးတွေလုတ်တဲ့စစ်ကောင်စီစစ်ကြောင်းဟာလမ်းတစ်လျှောက်ဒေသခံရွာသား၁၁
ลูดาได้บ่มีขอลาได้สะเดียวกะ
ဒီကြမ်းလေးလူတွေကတော့သူတို့စီပါမသွားရင်ဒီထက်စီးရင်မှာပဲဆိုသွားကြည့်တော့အဲ့ဒီအသေးစီးအောင်ပဲတို့တော့ဒီနေ့မှာမှုတ်ကြီးလာပဲဟိုလူရုပ်တွေကမပြီးရောဖြစ်နေတယ်ဂျွန်လာရှင်းနေ့ကစပြီးရွှေဘိုမြို့တောင်ဘက်ပန်းတောင်ကျေးရွာကနေစတင်လာတဲ့နယ်မြေရှင်လေးစစ်ကြောင်းဟာဖွင့်လှိုင်းကျေးရွာမှာလူငယ်တအူးကိုဖမ်းဆီးပြစ်တက်ပြီးမိရှို့ထားခဲ့တယ်လို့ဒေတာခံတွေကပြောပါတယ်အဲ့ဒီ
ကျွန်တော်တို့ရဲ့ရှင်းလုံးကိုမိရှုခဲ့ကြတယ်လို့လည်းဒေသခံတွေကဆိုပါတယ်။တမောင်ကုန်းကျေးရွာကနေထွက်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ပြည်သူကာကွယ်ရေးအဖွဲ့တို့အုပ်ဖို့ကျေးရွာနီမှာဂျွန်လဆယ်ရက်မနေ့ကမနေ့ကိုနိုင်ဝင်းကျင်လောက်မှာထိတွေ့တိုက်ပွဲဖြစ်ခဲ့ကြပြီးစစ်ကောင်စီဘက်ကတိုက်လေယာဉ်နဲ့ပုံကျဲခဲ့တယ်လို့ကျေးရွာပြည်သူကာကွယ်ရေးအဖွဲ့တို့ရဲ့အဖွ ဒီကနေ့ကျွန်တော်တို့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီန ဒီတိုက်ပွဲပြည်ကနောက်စစ်ကောင်စီတပ်တွေကအင်းချေ၆ရာနီးပါးရှိတဲ့မေကုံးကျေးရွာကိုမိရှုခဲ့တာကြောင့်နေအင်း900လောက်မိလောင်ကျွမ်းခဲ့ပြီးတော့ရွာတွေကလူ၃ဦးကိုလည်းပြတ်တက်ပြီးမိရှုထားခဲ့တယ်လို့ဖော်ပြလွှားကပြောပါတယ်။အဲမေကုံးကတို့ရွာဝင်တော့ရွာကလည်းခဏခဏကလာအမှန်တော့ရခိုင်မြို့တို့ရွာတွေကတို့ခဏခဏအကုန်ကုန်ရန်မိရှုရပါတယ်။
ဂျွန်လာရှိရဲ့နေကလေးကစစ်ကောင်စီစစ်ကြောင်းတွေဟာရွှေဘုံမြို့နယ်ကရွာပေါင်း20ကျော်ကိုဝင်ရောက်ပြီးနေအိမ်တွေကိုဖျက်ဆီးပြီးပစ္စည်းတွေကိုယူလာတွေလုခဲ့ကြတယ်လို့ဒေတာခံတွေကပြောပါတယ်။ရွာလုံးချုပ်မိရှုခံရတဲ့မဲကုံးရွာနဲ့အနီးဝန်းကျင်ကရွာတချို့ကစစ်ကောင်စီစစ်ကြောင်းရဲ့ရန်ကိုစိုးရိမ်ရသေးတာကြောင့်ရွာတွေကိုပြန်မဝင်နိုင်ကြသေးပဲဘေးလွတ်ရာကိုရှောင်နေရကြတော့မယ်လ
တချို့ကသူတို့လက်ရှိနေထိုင်နေကြရတဲ့အခြေအနေကိုခုလိုပြောပါရယ
်ဘူဘူတိုင်းကမိလောက်နဲ့ပဲပါနေတော့ဒီတိုင်းနဲ့ဟိုလွတ်တဲ့အင်ဒီယန်အင်ကျန်နေရတာပေါ့ခုလိုလိုပဲတပ်တို့လည်းမကောင်းရဘူးလေတပ်ကောင်းရင်လည်းပြန်စုမှပြောင်းနေရတာလေလူမျိုးပလောင်လုံသားနေကြတော့လူမျိုးဆိုလုံလိုက်ဝင်လိုက်ကြီးလိုက်ပေါ့အဲ့ကြံလေးပဲလုံးဟွာလွတ်နေတိုင်းနေကြရတာပဲအဲလုံလိုက်ကြီးလိုက်ပဲဒီလိုပဲမလုံးလို့လည်းမဖြစ်ဘူးလေဟိုဟာလာမမြင့်တော့ကခုလိုမှလုံမတော်ရင်လာမမြင့်တော့ကြောက်ရတာကြောက်ပြတ်သွားမှာဘူးအဲ့ဒါကြတော့
မိုးရင်ကာလဝင်လာပြီးမှဒေတာရင်းမှာစစ်ပြေးဒုက္ခတွေအတွက်အမိုးကာရီအထူးလိုအပ်နေတယ်လို့ဒေတာကံတွေရောအကူအညီပေးနေသူတွေကပါပြောပါတယ်။စကိုင်းတိုင်းအတွင်းမှာတော့တိုင်းစစ်ဌာနချုပ်ရှိရာမုံရွာမြို့ပတ်ပတ်လည်ဖြစ်တဲ့ရင်းမပင်ပလဲချောင်းဦးမြင်းမူအရရောဝက်လက်စတဲ့နေရာတွေမှာဒေတာကံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့တာတစ်နှစ်ဝန်းကျင်ရှိနေပါပြီ။ PDF ကာကွယ်ရေးတပ်တွေဟာခြေရာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့ဆိုပြီးတော့လဲစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေတိုးလာနေပါတယ
်။စကိုင်းတိုင်းရွှေဘိုဘက်ကနယ်မြေရှင်းလင်းရေးအကြောင်းမရင်ချင်းနိုင်ကြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။ကယားပြည်နယ်ဖရူဇိုမြို့နယ်ဒေါ်ညေခူချေးရွာထီပေါ်ဆိုးချေးရွာတဝိုက်မှာတော့ဒီကနေ့ဇွန်လ15ရက်နေ့ကနေ6ရက်စတိုင်စစ်ကောင်စီတပ်နဲ့ကယင်နီဒေသကာကွယ်ရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲကြောင့်မို့လို့ကယားပြည်နယ်ထဲမှာတော့တနေ့တခြားစစ်ပြေးဒုက္ခတွေအရေအတွက်ကမြင့်တက်လာနေပါတယ်ဒီစစ်ပြေးဒုက္ခတွေအတွက်ကျန်းမာရေးဆောင်ရှားမှုအားနည်းနေတယ်လို့စားနပ်ရိက္ခာပြတ်လက်မဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတယ်လို့စစ်ဆောင်ကူညီပေးနေသူတွေကပြောပါတယ်ဒါ့အပြင်မနေ့တုန်းကတိုက်ပွဲမရှိတဲ့ဒီမော့ဆိုမြို့ရဲ့အနောက်ချမ်းဘက်မှာလည်းလက်နက်ကြီးကြီးကြလို့အရက်သားပြည်သူ၃ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ရန်ကုန်ကလာတဲ့သတင်းအလေးမှပြောပြပေးပါရှင်
စစ်ကြောင်းရင်လှူရှာမှုကြောင့်ဖရူဇိုမြို့နယ်ဒေါ်ညေခူကျေးရွာနဲ့ထီပေါ်ဆိုကျေးရွာတွေဘက်မှာဂျွန်လ10ရက်နေ့ကစပြီးစစ်ကောင်စီတပ်နဲ့ကင်းနီဒေသကာကွယ်ရေးပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးဒီနေ့ဂျွန်လ15ရက်နေ့အထိ6ရက်ဆက်တိုက်ဖြစ်ပွားနေပါတယ်။ဒီနေ့နေ့ကမှအထိလက်နက်ကြီးပစ်ခတ်တပ်တွေကြားနေရတယ်လို့ဖရူဇိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးရှောင်ကော်မတီကပြောပါတယ်။
ဒီတိုင်းတော့တိုက်ပွဲဖြစ်နေပါတော့။မင်းရဖြစ်ကြည့်ရလို့ဖြစ်နေတော့ပဲပေါ့။အဲ့တော့ဒီမျိုးနဲ့ချင်းမရှိတဲ့ဂျင်းတွေကိုလို့ပြောပြလို့ပေါ့နော်။အဲ့ဒီမှာတော့တိုက်ပွဲဖြစ်နေတယ်ပေါ့နော်။ဟိုလက်လက်ကြီးထူလာတာလို့ပေါ့နော်။ဥမာဒီဒီမျိုးခြေရဲ့ပြည်ကချင်းမပြေလာတဲ့ဟာတွေတော့မင်းရဖြစ်ရရှိရပေါ့နော်။ဒီလိုကဒီမျိုးကဖြစ်ချင်တဲ့ဖဲ့ကိုတိုင်းပြေတာပေါ့နော်။နိုင်ပြေနေတဲ့ဒါကြီးကိုချင်းမပြေလို့ဒီဒီဒီဒီခံစားမှာလာလို့ကြောက်တာပေါ့နော်။ဒီတိုင်းလို့ပေါ့ဒီမှာမင်းရောဒီမျိုးဖနာဘောနောအခက်နေတာတော့ရှိနေပါ
စစ်ကောင်စီဘက်ကဗလက်လက်ကြီးတွေနဲ့အစမတန်အသုံးပြုပြီး PDF တွေရှိတယ်ဆိုတဲ့အထင်နဲ့ဥတီရမရှိပြစ်ခတ်နေတာကြောင့်စစ်ဆောင်ပြည်သူတွေစိုးရိမ်ကြောက်လန့်နေကြရတယ်လို့ပြောပါတယ်။ဖရူဆိုမြို့နယ်ဘက်စစ်ကောင်စီရဲ့စစ်ကြောင်းလှုပ်ရှားမှုကြောင့်ဒီနေ့အထိရက်ဆက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေတာလို့ KNY အမျိုးသားများကကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ခံက VOA ကိုအတည်ပြုပါတယ်။ဒါအပြင်မနေ့ကတိုက်ပွဲမရှိပဲဒီမော့ဆိုမျိုးအနောက်ဘက်ခြမ်းမှာစစ်ကောင်စီကပစ်လိုက်တဲ့လက်နက်ကြီးကြီးကြားလို့၃နှစ်ကလေးငယ်တဦးအပါအဝင်၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စစ်ဆောင်ကော်မတီနဲ့ဒေသခံကပြောပါတယ်။ဒါအပြင်ပြီးခဲ့တဲ့ဂျွန်လ၁၀ရက်နေ့ကဒီမော့ဆိုမျိုးနဲ့စောင်တူလာကျေးရွာအုပ်စုငရိုးရွာမှာလက်နက်ကြီးကြီးကြားလို့ဒေသခံတဦးသေပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်။တိုက်ပွဲမရှိပဲစစ်ကောင်စီဘက်ရန်တပ်ပစ်ခတ်နေလို့အရက်သားပြည်သူတွေထိခိုက်ဒဏ်ရာရရှိတာလို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတို့က VOA ကိုပြောပါတယ်
မင်းကတော့ဒီလက်နက်ကြီးပေါ်တိုက်ပွဲထဲမှာတော့မဟုတ်ဘူးအရပါထိတာပြောတော့စစ်ကောင်စီဒီလက်နက်ကြီးရန်သားထုတ်တာဟာလည်းကျွန်တော်တို့အတားတိတ်လမ်းနဲ့ဦးလမ်းမတိဘူးအဲဒါရရတာရှိတယ်ဗျတိုက်ပွဲဖြစ်နေမှာမဟုတ်ဘူးအဲ့နေကြတော့
ဒီမောင်စုံမျိုးနယ်မှာလည်းအခုရပိုင်းနေ့စဉ်လုံးလုံးတိုက်ပွဲဖြစ်ပွားနေပါတယ်။တိုက်ပွဲဖြစ်တဲ့နေရာတွေမှာဒေသခံတွေအရင်ကတည်းကပြေးရှောင်နေကြရလို့အထီးခိုက်မရှိဘူးလို့ဒီမောင်စုံပြည်သူ့ကာကွယ်ရေးတပ်တော်ဝန်ရှိသူက VOA ကိုပြောပါရယ်။ကြားပြည်နယ်ဘက်ကလက်နက်ကြီးပစ်ခတ်မှုနဲ့လက်တလောတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ကြားပြည်နယ်မှာတိုက်ပွဲကြောင့်စစ်ပီးဒုက္ခတဲ့အရေးအတွက်တနေ့တခြားမြင့်တက်နေတယ်လို့ဖရူဆိုမြို့နယ်အနောက်ဘက်ချမ်းစစ်ပီးဆောင်ကော်မတီကပြောပါရယ်လက်ရှိမှာစစ်ပီးဒုက္ခတဲ့နှစ်သိန်းလောက်ရှိနေပြီးဘေးကင်းတဲ့နေရာတွေမှာဖြန့်ကျက်နေထိုင်နေကြပြီးစားနပ်ရိက္ခာပြက်လက်မဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြောပါရယ်
ဒီကျမတို့စစ်ဆောင်တွေကတော့သူသေးပဲပေါ့နော်။ menu ဒီမှာတချို့ပြနေတာရှိတယ်ပေါ့နော်။အခုလေးပြောရင်တော့ကျမတို့ဆန်းနေခါလည်းတော့ဘာမှမလုပ်တော့ဘူး။ဆောင်တွေရတဲ့ဒီကတော့ဒီတိတ်ခွဲတဲ့နှစ်ပိန်းကြားပေါ့နော်။အတော့တော့ရှိတယ်ဟုတ်။နောက်ပိုင်းမှာအလူရှင်တွေကလည်းတိတ်ပြီးမှပေါ့နော်။အခုရှင်မရှိတော့ဘူးပေါ့။အဲ့တော့ပလာပလာစာဆိုသူရဲ့ဆောင်းနေတဲ့သူတို့အင်ဂျင်ဆက်ကြည့်ရတယ်။အဲကျမတို့တော့တတ်မှာကျမတို့ကူညီဖြည့်ရှင်းတော့ရှိတယ်ပေါ့။ဒါပေမဲ့တော့မရှိဘူး
။စိတ်ပြေဒုက္ခတွေဟာဝမ်းပြက်ဝမ်းလျှော်ရာသီတုတ်ယောဂဖြစ်တဲ့သူတွေရှိနေပြီးသူတို့အတွက်ကျန်းမာရေးစောင့်ရှောက်မှုအားနည်းနေတယ်လို့ပြောပါတယ်။ဒါပြင်စစ်ပီးဒုက္ခတွေအတွက်လက်ရှိချိန်မှာအလူရှင်တွေမရှိသလောက်ဖြစ်သွားတာမို့ပုံမှုခက်ခဲနေကြတယ်လို့ဆိုပါတယ်ရှင်။
အလေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဗကံဘကအခြေအနေကိုတင်ပြပေးကြပါတယ်။မန္တလေးတိုင်းညောင်ဦးမြို့နယ်ဗကံမြို့ဟောင်းကိုမနေ့တုန်းကစစ်ကောင်စီတပ်အင်အားအများပြားရောက်လာပါတယ်။ဒီနေ့ဇွန်လ15ရက်နေ့မှာတော့ဗကံမြို့ဟောင်းရင်ကျေးမှုနယ်မြေတဝိုက်မှာလုံခြုံရေးအရာစစ်ဆေးမှုတွေလုပ်နေပါတယ်။လက်နက်အပြည့်အစုံနဲ့တပ်သားတွေဟာဗကံမြို့ဟောင်းမှာရှိတဲ့ဖုန်ကြီးကျောင်းတချို့မှာတက်ဆွဲထားပြီးတော့ရက်အတန်ကြာလုံခြုံရေးယူထားမယ်လို့ဖုန်ကြီးကျောင်းတချို့နဲ့နှီးဆက်တဲ့ဗကံဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုဇော်ဝင်းလိုင်းပြောပြပေးပါ
စစ်ကောင်စီတပ်သားအများအပြားပကံမြို့ဟောင်းထဲမှာမနေ့ကစလို့တက်ဆွဲထားတဲ့အပေါ်ဒေသခံတွေကတော့စိုးရိမ်မှုတွေရှိနေကြပါတယ်ဒီကနေ့ဗုဒ္ဓဟူးနေ့မနေ့ပိုင်းကစလို့ညောင်ဦးမြို့ကနေပကံမြို့ဟောင်းကိုလာတဲ့အဓိကလမ်းနေမှာအင်အားအများအပြားနဲ့ဖြတ်သွားဖြတ်လာသူတွေကိုစစ်ဆေးတာတွေစလုပ်နေတယ်လို့ပကံမြို့ဟောင်းမှာနေထိုင်တဲ့ဒေသခံတဦးက VOA ကိုပြောပါတယ်အခုလိုရုတ်တရက်စစ်ဆေးမှုတွေတိုးလွတ်လာတဲ့အကြောင်းရင်းအတိအကျကိုတော့သတင်းထုတ်ပြန်တာမရှိလို့မသိရဘူးလို့သူကပြောပါတယ်
ကျွန်တော်တက်ဆွဲမယ်လို့ကျွန်တော်ကြားမိရပြ။ဘာလို့လဲဆိုတော့ကျွန်တော်ကသူတက်ဆွဲထားတဲ့ဖုန်းကြောင်းနဲ့အဲနီဆက်ဆက်ပေါ့နော်နေနေရဆိုတော့ပြည်ရသလောက်ကလေးနိုင်ငံအစည်းအဝေးကမဲမဲကောင်မဲကောင်ဒေတာအစည်းအဝေးလို့လည်းပြောတယ်ပြ။အဲတိတိကျကျရလို့တော့သူသတင်းထုတ်ပြန်မထားဘူး။ဒီသွားတွေကလည်းတော်တော်ပါဝါပြ။သူတို့ဒီလိုတက်လာဆွဲလိုက်တော့လေတိတိကျကျကြီးဒီသွားကြောက်ပါတယ်ပြ။
ပကံမြို့ဟောင်းကိုသွားတဲ့အနောရထာလမ်းမကြီးတစ်လျှောက်မှာလဲဖြတ်သွားဖြတ်လာတွေကိုစစ်ဆေးရှာဖွေတာတွေစပြီးလုပ်နေတယ်လို့နောက်ထပ်ပကံဒေသခံတူက VOA ကိုအခုလိုပြောပါတယ
်ပြောမယ်ကျွန်တော်ရှင်အားတို့လူကတော့ရှိတော့ရှိတယ်မနေ့ကရောက်လာတာများတယ်ဒါနဲ့ပုံမှန်ဆက်ဆံတာလည်းဆက်ဆက်မနေ့ကတော့ကိုယ်ကံမြို့ဟောင်းတော့ဟောင်းမှာဖြစ်လူငယ်ကတော့တော်တော်ကတော့များလာ
မနေ့အင်္ဂါနေ့ကစစ်ကောင်စီတပ်သားအပြည့်တင်ထားတဲ့စစ်ကား15စီးလောက်မန္တလေးတိုင်းကြောက်ပရောင်းမြို့နယ်ဘက်ကထွက်ခွာခဲ့ပြီးပကံညောင်ဦးဘက်ကိုရောက်ရှိလာတာလို့ဒေသခံတွေကပြောပါတယ်။ခမန်းကျေအရာစစ်သားနဲ့ရဲအင်အား300နီးပါးလောက်ရှိလိမ့်မယ်လို့ပကံမြို့ဟောင်းမှာနေထိုင်တဲ့ဒေသခံတဦးကအခုလိုပြောပါတယ်
။ဒီကျွန်တော်တို့ဖောကားဒစီစူပါကားဆန်ဒစီပြီးတော့လိုက်ထွက်ဒစီနဲ့ကမြို့ရှိပဲချမ်းကိုသွားတော့ဆိုအဲမှာရမယ်ကိုရင်ကတရားလောက်ပါနိုင်တယ်ပြ။ကျွန်တော်တို့မတရားတဲ့နေရာတွေမှာလည်းသူတက်ဆွဲထားရရှိတယ်လေ။ဖုံးကြောင်ကျွန်တော်ဒီတော့3 4ချောင်းလောက်တက်ဆွဲထားတယ်။ဖျားတွေမှာလည်းတက်ဆွဲထားတော့အင်အား300ဝန်းကျင်လောက်လည်းရှိနေတယ်။ဒါပေမဲ့သူတို့ကမြို့ပေါ်မှာဟိုပက်ကင်းနေလက်ကင်းနေနေမလုပ်ဘူးပြ။ဒီဒီဟိုအာနာဒိမီနေကဒီမှာတက်ဆွဲထားတာရဲ့အဲဒီမှာလက်ကင်းနေနေကြီးရဲ့တစ်စီးလောက်ပဲပုံမှန်လက်ရလေ။ဟိုအဲတော့သူတို့ကမြို့သူတက်ဆွဲထားတဲ့ပုံကြောင်တွေပဲနေတယ်ပြ။ဟိုမျိုးအပြင်ဟိုမျိုးတွေကိုမလာသေးဘူးပြောခင်ဗျာ
တပ်ပညုတရတနာမအောင်ပအိုချောင်းဓမ္မရာဇကစတဲ့နေရာတွေမှာလုံခြုံရေးအများအပြားတက်ဆွဲထားတယ်လို့ဒေသခံတချို့ကပြောပါတယ်စစ်ကောင်စီဘက်ကတော့အခုလိုပကံရင်ကျေးမှုနယ်မြေမှာလုံခြုံရေးရုတ်တရက်တိုးမြင့်လိုက်တာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ
One Click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာ ညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့ 2022 ခုနှစ် ဇွန်လ 15 ရက်အပုတ်တပူးညရဲ့ မြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် အခုဒုတိယပိုင်း 나이ဝက်မှာတော့ အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ ကိုရန်နိုင်ရဲ့အားကစားကဏ္ဍဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်မတိုင်ခင်မှာတော့အရင်ဆုံးလူလူနဲ့ကြားမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့မြောက်ကြောက်ယောဂအကြောင်းကိုတင်ဆက်ပေးထားပါတယ်ကမ္ဘာအနှံ့မှာနည်းနည်းချင်းကူးစက်ပြန့်နှံ့နေတဲ့မြောက်ကြောက်ယောဂဟာနိုင်ငံတကာကိုရောက်ရှိနေပြီးတော့တချို့နိုင်ငံတွေမှာတော့ကာကွယ်ဆေးထိုးပေးနေပါတယ်လောလောဆယ်မှာတော့မြန်မာနို
ရှိနေတာကြောင့်ကမ္ဘာကယောဂအဖြစ်ရောက်ရှိနိုင်မလားဆိုပြီးစိုးရိမ်ပူပန်နေကြတာကိုတင်ပြနေရပါတယ်။အနီးကဆုံးမြင်တွေ့ရတဲ့ကယောဂတစ်ခုဖြစ်တဲ့ COVID-19 ကယောဂနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်မြောက်ကျောက်ယောဂဟာ COVID-19 လို့ပိုးသိမဟုတ်ပဲ1980ပြည့်နှစ်ပတ်ဝန်းကျင်ကတွေ့ရှိခဲ့တဲ့ယောဂပိုးအဟောင်းဖြစ်နေတဲ့အပြင်ယောဂကူးစက်တဲ့နေရာမှာလည်း COVID virus ပိုးလို့နှာခြေချောင်းဆွေးရကနေတဆင့်အလွယ်တကူကူးစက်တာမျိုးမဟုတ်ပဲခန္ဓာကိုယ်ချင်းထိတွေ့ပြီးမှကူးစက်တဲ့ယောဂဖြစ်တာကြောင့်COVID-19 လိုမျိုးကယောဂကြီးအဖြစ်ကိုရောက်ရှိဖို့မဖြစ်နိုင်သေးဘူးလို့ပညာရှင်တွေကသုံးသပ်နေကြတာပါ။မြောက်ကျောက်ယောဂဟာမြန်မာနိုင်ငံအပေါ်မှာရောဘလောက်အတိုင်းအတာအထိအကျိုးသက်ရောက်မှုရှိနိုင်မှာလဲလို့မေးကြည့်တဲ့အခါတမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။ဒီမြောက်ကျောက်ယောဂဟာဆိုလို့ရှိရင်ဒီ1990ခုနှစ်ခရဲကဒီအာဖရိကနိုင်ငံမှာလူမှဖြစ်ပွားတာတွေ့ရှိပြီးရယောဂအဟောင်းဖြစ်ပါတယ်ပေါ့နော်ယောဂအတစ်မဟုတ်ဘူး။ဆိုတော့များသောအားဖြင့်တော့ဒီမြောက်ကျောက်ယောဂဟာဒီအာဖရိကအလယ်ပိုင်းနဲ့နောက်ကန်ယူရန်ဒေသတွေမှာပဲဖြစ်ပွားမှုလုံးရှိတယ်ပျောက်ကင်းသွားတယ်ဒါမျိုးတွေတွေ့ခဲ့တာက1990ခုနှစ်တည်းကစပြီပေါ့နော်ဒါပေမဲ့အခုဒီ2021ကနေစပြီးတော့ပုံမှန်တွေ့နေကြမရှိတဲ့နိုင်ငံတွေဖြစ်တဲ့စီဥရောပတို့အမေရိကနိုင်ငံတွေမှာဒီမြောက်ကျောက်ယောဂကိုတွေ့ရှိလာတဲ့အခါမှာဆရာတို့ဒီဟိုအာဖရိကကနေတဆင့်เนาะကမ္ဘာနိုင်ငံအသီးသီးကိုပြန်နဲ့ရောက်ရှိမလားဆိုပြီးစိုးရိမ်လာတယ်ရှိလာကြတယ်ပေါ့နော်ဆိုတော့ဒီမြောက်ကျောက်ယောဂဆိုလို့ရှိရင်တော့ဒီ monkey pox လို့ခေါ်တဲ့ virus ပိုးကြောင့်ဖြစ်တာပေါ့နော်အဲ့ဒီ monkey pox virus ပိုးอ่ะဆိုလို့ရှိရင်လွန်ခဲ့တဲ့နှစ်ပေါင်း50တရာကြာမှာเนาะကဘာပေါ်မှာဖြစ်ပွားပြီးတော့ကတ်ယောဂအသင်းဖြစ်သွားတယ်ကြောက်ကြီးယောဂ small pox ယောဂနဲ့ virus အမျိုးစားချင်းစင်တူတဲ့ virus ဖြစ်ပါတယ်ကြောက်ကြီးယောဂကတော့ဇာတ်တော့1980ခုနှစ်ကစပြီးကဘာပေါ်မှာကင်းစင်ပြီးဆိုပြီးတော့ကျင်းပပြီးသားယောဂဖြစ်ပါတယ်ပေါ့နော်ဒါကြောင့်မလို့ဒီ monkey pox ယောဂဟာကြောက်ကြီးယောဂလောက်ပြင်းထန်မှုမရှိဘဲနဲ့အသေးပြောက်နှုံးဟာလေဒီ300ခန်းနှုံးကနေ600ခန်းနှုံးထိပဲရှိတယ်လို့သိရတယ်ပေါ့နော်အဲ့တော့အခုချိန်ကြီးတော့ဒီကမ္ဘာနိုင်ငံဥရောပနဲ့အာဖရိကအမေရိကနိုင်ငံပေါင်းအဲ20လောက်မှာဒီမြောက်ကျောက်ယောဂစတင်တွေ့ရှိနေပြီလို့ပြောပါတယ်အဲ့ဒါဒီဒီမေလမှာစပြီးတွေ့လိုက်တာပေါ့နော်ဆိုတော့ဒါကြောင့်မလို့ပျောက်ဟိုကူးစက်နိုင်တဲ့အနေအထားကဆရာတို့တိုင်းပြည်ကိုအဲရောက်ရှိနာလိုက်တာဆိုတာကဒီယောဂဖြစ်ပွားတဲ့နိုင်ငံကိုသွားပြီးလေပတ်တဲ့လူတွေအဲ့ဒီကနေကူးဆက်ပြီးတော့မြန်မာနိုင်ငံကပြန်လာခဲ့ရင်သူတို့စီမှာဒီနောက်ကျောက်ယောဂပါဝင်ခဲ့မှသာလေဒီဆရာတို့တိုင်းပြည်ကိုဒီယောဂကရောက်ရှိလာမှာဖြစ်ပါတယ်ဘာလို့လဲဆိုဆရာတို့တိုင်းပြည်မှာရှိနေကြ virus မျိုးယောဂမျိုးမဟုတ်တဲ့အတွက်ပေါ့နော်ဆိုတော့နောက်ကျောက်ယောဂကနောက်တခါသူကဖြားနာယုံအပြင်ရေပြားမှာရေကြည်မှုတွေပြည်မှုတွေပေါက်တာဖြစ်တဲ့အတွက်ကြောင့်အပြင်အနေချိုးတင်ပြီးတော့ဆရာတို့ကဒီယောဂဖြစ်ပွားနေသူကိုသိရှိနိုင်တဲ့အတွက်ကြောင့်ချိုးတင်သိရှိပြီးတော့သူ့ကိုသီးသန့်ဖယ်ရှားထားမယ်ဆိုရင်ကိုယ်နိုင်ငံတွင်ဝင်ရောက်လာရင်တော့နိုင်ငံတွင်မှာရှိတဲ့ပြည်သူပြည်သားတွေကိုကူးစက်တာကိုကာကွယ်တားဆီးနိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့သိပြီးတော့လက်တလောချေနေမှာစိုးရင်ကြောက်ရွံ့စရာမရှိဘူးလို့ဆရာအနေနဲ့ယူဆမိပါတယ်
။ COVID-19 ယောဂလိုမျိုးကယောဂကြီးတခုမဖြစ်နိုင်သေးဘူးဆိုပေမဲ့ကမ္ဘာနိုင်ငံတချို့မှာမြောက်ကျောက်ယောဂကူးစက်မှုတွေမြင့်တက်လာနေတာကြောင့်သတိပြုဆောင်ကြည့်ဖို့တော့လိုအပ်မှာဖြစ်ပါတယ်။မြောက်ကျောက်ယောဂဖြစ်ရင်ယောဂဖြစ်တဲ့သူကိုတီးတန့်ခွဲပြီးပြည်သူဆောင်ရှောက်ပေးနိုင်မှုအတွက်မြောက်ကျောက်ယောဂရဲ့လက္ခဏာတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ။
အဲ့တော့မြောက်ကျောက်ယောဂဖြစ်ပွားနေတဲ့သူနဲ့ထိတွေ့ပြီးတော့သူဟာဒီ6ရက်ကနေ21ရက်အတွင်းမှာယောဂလက္ခဏာစပြတယ်လို့ဆိုပါတယ်။ဒါပေမဲ့အများစုကတော့တွေ့ထိပ်ပြီးတော့9ရက်ကနေ14ရက်အတွင်းမှာလက္ခဏာစပေါ်ပါတယ်။အဲ့တော့လက္ခဏာဘာအနေနဲ့စပေါ်လဲဆိုမြောက်ကျောက်ယောဂကတခြား virus တွေလိုပဲဖျားတာနဲ့စပါတယ်နော်အဲ့တော့ဖျားပြီးဖျားတာဒီတရက်က3ရက်အတွင်းမှာအဖျားကြီးတယ်ခေါင်းကိုက်ပင် ဒီကိုလက်ဒီကိုက်ခဲတဲ့ခါကိုက်တယ်เนาะနောက်တခါဒီသူများတခြားဗိုင်းရပ်စ်နဲ့နည်းနည်းထူးခြားတာကတော့လေဘင်းကျိတ်တို့ဂျိုင်းကျိတ်တို့ချိတ်ကလေးတွေကြီးပြီးရောင်တတ်တယ်ပေါ့နော်ဒါဒီဖြာပြီးတုံးရဲ့အတွင်းမှာဒီလက္ခဏာတွေခံစားရမယ်လေးရမြောင်းနေရစပြီးတော့အရေပြားမှာအရောင်ပြောင်းတာအညိုကွက်အနီကွက်ကလေးတွေဖြစ်လာတယ်ပြီးရေကြီးဘူးဖြစ်လာတယ်ရေကြီးဘူးကနေပြီးဘူး เนาะရွယ်စားအနေနဲ့နည်းနည်းပုံကြီးလာတယ်တခါလေတချို့ပြပူလေးတွေကပေါက်ပြီးတော့အသက်နီလံပြဲပြီးတော့အနာဖြစ်သွားတာမျိုးဆက်ရှိပါတယ်ပေါ့နော်အဲ့တော့လူအများစုကတော့ဒီအနာတဖြည်းဖြည်းနဲ့ကြာလာပြီးတော့နှစ်ပတ်နဲ့လေးပတ်အတွင်းမှာအပီးပျောက်သွားတာမျိုးတွေ့ရပါတယ်ဒါဒီကြောက်ကြောက်ယောဂါခံစားနေရတဲ့သူတွေမှာတွေ့ရမယ်လက္ခဏာပေါ့နော်အဲ့တော့အများစုကတော့ဒီအရေပြားမှာလက္ခဏာပေါ်ပြီးမှပဲသူ
သူများကိုကူးဆက်နိုင်တယ်ကူးဆက်တာပြီးအရေပြားအနာပျောက်ကင်းတဲ့ကာလခြားကာလအထိကူးဆက်နိုင်တယ်ဆိုတာသိရတယ်ပေါ့နော်မြောက်ကြောက်ယောဂါဟာလက်တလုံးမှာမြန်မာနိုင်ငံအတွက်စိတ်ပူစရာအခြေအနေရှိသေးပေမဲ့ယောဂါအကြောင်းသိရှိပြီးကျူတင်စည်းပြူကာဝယ်ထားနိုင်မှုအတွက်တင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တက်လို့ပါ
မြောက်ကျောက်ယောဂအကြောင်းဒေါက်တာတန့်စောတင်ဆက်ထားတဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်အားကစားကဏ္ဍမတိုင်ခင်မှာတော့ဦးကျော်စန်းသာရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့တေတံနဲ့နိုင်ငံရေးကြားွက်ရွှေ့ခြင်းဆိုတဲ့အကြောင်းကိုဆွေးနွေးထားပါတယ်ကိုဂျင်မီနဲ့ကိုဖြိုးစရာတို့အပေါ်ကိုစစ်ကောင်စီကတေတံချမှတ်တာဟာနိုင Maningan Shinimia Kunya Ugata, Dialudo Shiniji Uji Nine, Ujo Zanaru Suni Tonta Tara, Nasimashin.
Uji Minya, Gunya Maningama, Uji Mine, Chuzia Doru, Pina, Main Chama Tower. So, the case of the video is not the same thing. 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 The video is
not the ตรงเนี่ยธนาคารเนี่ยเป็นไอ้ที่จําตรงมันเนี่ยชูไปกดเนี่ยเออโดยรวมนี่เนี่ยยังอยู่ที่ชั้นเอาเลยโดยรวมเนี่ยก็ได้ช่วยชาอะไรนี่ลูกที่โชคดีจริงๆครับไอ้หนูไม่ท้องปัญญาจริงแต่ป่ะไอ้นี่เรียนดาวอันนี้ค่ะหมดเรียนดาวสุดท้ายกูจะมีลูกกูเสียดอโรอํานาจแกช่วยไปไม่คุ้มอย่างเดียวล่ะอ่ะอ่ะไอ้สุดยอดทีโลเมเกราชิบาไอ้มาတော့ตัวเมเกราขามาไม่ผีเว้ยเนี่ยแล้วตะบะจะมาผีดาเนี่ยตรุอเปยอยู่ลงพี่တော့ทีโลเมเกราတော့ทีโลผีเลยสว่าเนี่ยเลิกขึ้นเลยยาแล้วไอ้หลุสุจิจริงๆပြောเนี่ยจริงๆไม่ပြောไปเลยเฉยยุบอยู่ตกขึ้นมาดาเมเกราดูတော့ไม่แผ่นดาผีอ่ะไม่ผีอ่ะมาสออะแต่ไม่ส่งไว้ดิครับตรุดาทีโลตีไล่สู่ပြောไล่ตรงเนี่ยมา ဟုတ်ပါသူတို့ရဲ့ဒီလိုပြောဆိုချက်ကိုဥပဒေသမားတယောက်အနေနဲ့သုံးသပ်ကြည့်မယ်ဆိုရင်တကယ်ကျိုးပေးစီရင်မယ်ဆိုတဲ့အဓိပ္ပာယ်မျိုးကောက်ယူလို့ရပါလားခင်ဗျာဥပဒေရှိတော့ဟုတ်ပါရဲ့ရှိတော့ဟာတော့နိုင်ငံတော်သမားရာရှိရနေပြီးတော့ပြန်လိုက်ပြီးသုံးရှင်တရားစတော်ဇုကနေပြီးတော့အေရန်ကျိုးပေးဖို့အမိန့်သူကထုတ်ပြရတယ်အဲ့လိုထုတ်ပြလိုက်ပြီးတော့ရှိတယ်များသောအားဖြင့်တော့ ตะลาตะลากวยหลอกขึ้นมาตรุชุบไปคุกขึ้นมาตะโหลงอ่ะขึ้นไม่ได้ตะโหลงตีดาตะชีเนี่ยชุบไปคุกขึ้นมาเนี่ยไม่ใช่นี้ไอ้หลุตีดาไม่มีอสุเนี่ยอีดว่าดีตะมะละแลเปไล่ดีสุดแล้วอาคารนี้มาတော့ไอ้ชุบอํานาจแกชุบไปคุกเนี่ยกูตะลาเนี่ยตะลากวยหลอกไปเฉยๆทีจะเดิมมาคันนาดีใต้ญาติเดินใต้ญาติเอเจนใต้ญาติ
Okay. လူလာခွင့်တရားစီရင်ရေးစနစ်ရဲ့အခြေအနေတွေနည်းနည်းပြောပါစစ်ခုံရုံကအရက်ဖက်တရားရုံကဘလောက်လွတ်လပ်မှုရှိတယ်လို့ညာထင်မိပါလဲခင်ဗျာ
အဲ့လိုပေးလိုက်လို့ဟလာစစ်ကောင်ရောင်းကနေနောက်ဆုံးမှတည်တံပေးလိုက်တဲ့ဆိုရင်တော့မာကြီးခွန်မကြီးအတွက်မှာသူကအယူခံပေးရတာခွန်မကြီးအတွက်အယူခံမတက်ဘူးဆိုလို့ရှိရင်ဒါပြင်ပေါ့ဗျာအခုဥစားကတော့တော့မဏိလာသိန်းလိုပဲပြောကြကြရကိုကျင်မကြီးရဲ့ဇနီးတွေကဘာလို့မလို့ဘူးလို့အဲ့သူတို့ဘာမှလည်းမတက်ဘူးဘယ်သူမှလည်းဘာမှသာမပြောအခုကြတော့မှကောက်ကက်ပြီးတော့အဲ့ဒီဟိုစစ်ကောင်စီဥပဒေနဲ့
အကျဉ်းအောင်လဲဆိုဥရိယာကျင်းတုံးနေတဲ့ဖော်စီပုံအခြေခံဥရိယာမကိုက်ဘူးဆိုတာကျွန်တော်တို့ကပြောပြထုတ်ရပါတယ်ဟုတ်ကဲ့ဆိုတော့သူတို့ကိုစီတံပေးတယ်လို့တကယ်စီရင်နေမစီရင်လဲဆိုတာအပ္ပဒါစစ်တောင်စီရဲ့စီမှာဘာရည်ရွယ်ချက်နဲ့လဲများသောအားဖြင့်ကတော့နိုင်ငံရေးအတွက်အဆုံးချရတယ်ပေါ့လေဘယ်လိုတိုက်ဆုပ်တယ်ပေါ့ဒက်သနယ်တီလို့နိုင်ငံတကာမှာတော့အဲ့လိုသုံးသပ်မှုရှိပါတယ် ရေးရည်ရွယ်ချက်တစ်ခုခုနဲ့လို့ဆိုရင်မှန်ပါလားခင်ဗျာ
1988နောက်ပိုင်းကစပြီးတော့ပေးတာမျိုးတကယ်ကျင့်ဖို့မီကိုယ့်မျက်စာတွေတော့မရှိတော့ဒီနေ့ဒီပေါ့နော်သူတင်းတင်းလက်ချက်မှာဒီနေ့ကမှစာရုပ်တစ်ခုလက်မထိုးထားတယ်အဲ့ဒါတော့ပေးတာနေရတော့ပေးမှာမဖြစ်ဖြစ်ဘူးဒါမျိုးတကယ်မတက်ဘူးပေါ့ကျုံးပြီးကိုယ့်မျက်တဲ့ဟာမျိုးတွေမလုပ်ဘူးလို့အဲ့လိုခရီးပေးထားတယ်ကျင်းပြောတယ်တော့ဒီအတန်းရွှေဆို22နဲ့အုပ်ချုပ်ကြတာသူပြည်တွင်ပြည်ပါအမြင်မှာတော့တန်ရွတ်ဆက်တယ်ဆိုလည်းအမြင်မျိုးသူအမြင်ခံမလို့ဟာအဲ့အမျိုးတွေသူတို့မလုပ်သွားဘူးဒါတော့သူတို့ကာလကြာရှိတာစစ်ပေါင်း22နှစ်တောင်အုပ်ချုပ်သွားနေတယ်ဆိုတာအဲ့ဒါချက်တည်းပါတယ်ပေါ့ဗျာအဲ့တော့ဘာလို့ကိုလောက်တာလဲလို့မင်းသားလည်းဆိုလို့ရှိရောစိတ်ကြကြနေတဲ့စစ်တပ်ထောက်ခံတွေအဲ့အားတက်လာလုံးချုံမုံရတယ်အဲ့ဒါတွေ့ကြည့်ရတကယ်လုပ်တယ်ဆိုရင်လည်းပြည်တွင်းပြည်ပဒေါ်လာကိုတိခောက်ကြည့်ဒါလည်းဖြစ်နိုင်တယ်လိုအပ်လို့လုပ်လိုက်မယ်ဆိုရင်လည်းဘာတွေဖြစ်လာတယ်မလဲဆိုတာတွေးထုတ်ဆန်းတယ်လို့ကျွန်တော်တို့ကအထင်ကြီးဆပါတယ
်သူတို့ကိုထောက်ခံတဲ့လူတွေစိတ်ကြမကြအောင်ဆိုလို့ဒီမြက်ကိုစေတံစီရင်ပြလိုက်လို့စက်ပြလိုက်လို့သူတို့စိတ်ကြပူတက်ကြွလာမလားသူတို့ဘောနိုင်ငံတကာရဲ့အထင်ဆိုတာသူတို့တွေးထုတ်ဆန်းဖို့လူသေးလားအခုအချိန်မှာဒီလိုလုပ်လိုက်ရင်ပူဆိုးသွားမယ်ဆိုတာသူတို့မတက်ဘူးလားသူတို့အခုလောက်တက်လောက်ရဟာသူတို့ညှောမှန်းထားတဲ့ရလက်ထက် backfire ပေါ်မကောင်းတဲ့ပက္ခုသာဖြစ်ထွန်းစီမယ်လို့တော့လူတွေကတွက်ကြတာခင်ဗျာဦးကြည်နည်းဘယ်လိုသဘောပါလဲ
အသေးချာတာပဲဗျာအသေးချာပါပဲအဲ့လိုလုံးလိုက်မယ်ဆိုလို့ရှိရင်သိချာတာတခုက NUG ကအခုကမှစဉ်းစားနေလုပ်နေတယ်အလမန်ဒီယားကိုလည်းဆောင်းပေးပြီးလုပ်နေချို့ activist တွေကြားထဲမှာတော့တမျိုးပေါ့လေဝေဖန်ကြတာအာတနမနီရဲလောက်နေတယ်စည်ရဲကိုမလုပ်ဘူးဆိုတာမျိုးတွေပါကျွန်တော်အဲ့လိုလုပ်လိုက်မယ်ဆို NUG ကိုစည်ရဲကိုဥစားပေးပြီးလို့ပြည်သူကဖိအားပေးလာတော့ဒါပြင်လည်းပဲဒီလိုလိုစိတ်ထဲမှာဒီစကားစာကိုစစ်ကောင်စီစည်ရဲနဲ့တုံ့ပြန်မှာပဲရရမယ်ဆိုတဲ့အမည်မျိုးဆွဲသွားမယ်ပိုးနဲ့ဆိုင်သွားမယ်ဆိုရင်တော့အဲ့လိုတို့ကအကြီးကျယ်ဆုံးဆုံးရှုံးမှုကြီးတစ်ခုဖြစ်နေတယ်နောက်တစ်ခုကကဘာကြီးကဟာဒီလိုရတော့ငင်းညာကြီးလည်းတက်တာပြောတယ်လေကဘာကြီးကလည်းငင်းညာမှုစစ်စစ်ဆုံးလို့တောင်းနေကြတယ်အဲ့ဒါလည်းဆန့်ကျင်မဲ့ဒီလိုလုပ်နေတယ်အဲနောက်ဆက်သေးတန်းချတဲ့ဒီကောင်မမသာကိုတတ်လာလိမ့်မယ်ကဘာကြီးရဲ့စိုးရင်ကိုပြည်သူတွေရဲ့စိုးရင်ကိုမြစ်တက်လာပြီးတော့အဲ့ဒီဟာတွေတံမြန်တက်ရောက်မှုနေလေပုံပြီးတော့မိတော့ကြီးကပုံချီလာလိမ့်မယ်ကျွန်တော်ကဒါတော့အဲ့ဒီမှာပြောနိုင်ပါလေဗျာ
ဥပဒေကြောင့်ကိုတမိနေတဲ့သူကတော့ you can let them not be shall I be surrel do. Pedang would mean a sen and lay root that the young tip young at high days rally see where it's right. I look to one and let you know.
ແລະຍັງເນີວ່າຕົ້ນເນາະເດດາຫນັງງານນີ້ຫມູ່ດີຈັ່ງເຈົ້າຫມູ່ຫນັງງານນີ້ຍາແຕ່ຄິດຖ້າດີຫນັງງານນີ້ຍາຕົ້ນຊັ້ນນາກໍປີ້ດາດີເອອ້າຍດີຍາເດຜິດໄນຍາເດຊິວ່າຫນັງງານນີ້ຕົ້ນເລີຍຍານຕົງວ່າເດຍັງເນີວ່າດີຊິຫາຢູ່ບໍ່ຫມູ່ດີຍາເດໂຕຍາເດບໍ່ເດຍາໂອເຄສໍອະຄູກິດສາມາເດອຸດິມິນບອກດູເລີຍຫນັງງານເນາະຕະມະດາທີ່ວ່າດູບໍ່ຢາກໄດ້ບໍ່ ဘိုးကြောင့်မူကြီးမင်းအောင်နိုင်ငံနဲ့ပြီးသွားတယ်နိုင်ငံတော်သမ္မတဦးမြင့်ဆွေစီကတုံးပြမကြားသေးဘူးဆိုတာနည်းနည်းထပ်ပြောပါဦးဦးမြင့်ဆွေစီကိုသူတို့ရဲ့အယူခံမရောက်သေးဘူးဆိုတဲ့သဘောလားအခုဒီအရင်ဘဝနာတစ်ပြည့်ရှိတယ်တရတာလဲဆိုတော့ဦးမြင့်ဆွေကနေပြီးတော့အဲသူကတမရယာတူကိုတိုက်ယူလိုက်တယ်ပေါ့ဗျာအင်းအပြင်ဦးဝင်းမြင့်ရှီကအာနာကိုသူကလှုပ်လိုက်တဲ့သဘောပဲလှုပ်ပြီးတ 欧洲人的压力不得地位这个啥啊那东亚的然后现在不得压啊本来爱来给了这个表面但是现在现在不得啊你骗他们哎你有别的国啊我面水啊别国没事啊公司说我就没有那样的表啊都啊那表啊都都啊那啊都啊都要说那啊别的啊那啊别的那年说到底所有都啊那是那啊我不得那么你哎那样没路怎么了起舞着小狗叫啊啊没要钱呢就别的我得就那样老的啊那我就没那么起舞了怎么了既然你呢这就啊不细的都啊那对他
好嘅，即系我老孙未见啦，依个乌鸡面嘅老孙开门就过标吧，大概虽然时间唔啦，老今年年咧，比如六年前咱们被拉萨的偏暴力，白露送到咱们天马咧。
哎，当然咯，除了爸妈做留言咧，最主要他咧就是这里叫，啊，冇人铺路咯，大家嘅路冇标难多咧，啦，冇人关心咧，冇人去关心咧，是啦咯。要这家人用梳妆的国家，咱那本部都要请安尼的，安尼用特别吧，我说呢，咱那了没有蛋糕母乳，有人就上来吧，对吧？
对着呢，南安也加快水井所来浇。现在的乌鸡面呢，乌脚在哪都懂得他的，你妈也懂得吃八心。但是太宝贝，你妈那个妈苦了，对人千万莫帮忙。吃了的呢，懂得点点他那过来，点啥别吃嘛嘞。
你妈那个妈那行过节到呢，确实是没有在江南广场过节没有过对人羡慕，是讲是天朝的第二路的就干的，从东岳那个阿弟出来拜。第六四二拿先三件的瑞，阿大看刚上那个关面铺，四港事业牺牲哦，没人敢比杨主任那样的个个凶差哇哩。他说四港事业那样家也谈那个动钱币，如果留了的第二也是你阿妈，那大爷第二个呢是应该拿路标哇哩。那样大爷第二五个阿妈，阿高个尼鲁尼亚家家哩，过完一回人，阿切跟家里留了块西巴哩路标了哇，他老阿妈好包，这个人嘛四港事业。本来面大木没事呗，都如果失控用的没差了吧？都如那屋第二屋里呢，你七八块了没呀？新年呢，对面块了没呀？路第二也赚钱的人家不要玩。你妈那爷妈嘞，路头上面呀，失控用嘛没差不用，这点美女差看他也玩。那唱那设定那啥嘛，阿那对面个人家，三年的人家失控时家，失屋里个东西也有的呀哇？失控用点黑暗的对象，都如果嘛学着的。这个好好嘛好好，这家伙必定查看一下哇！阿那等你个啦，实在热天呢，得送药度，汤锅呀锅要洗米路，俺爷爷在那面过年上小月回家接娃哎。潘子木帮啊，当了两周，来是嘛，当着汤潘看他家的皮包哎。
VOA American တန်ရဲ့ဗုဒ္ဓဘူးညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့ကြံရှိနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာတော့ဥရောပကဘောလုံးသမားအပြောင်းအရွှေ့ဈေးကွက်ရဲ့နောက်ဆုံးအခြေအနေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါဗျာ။
လူပရဲ့နေရာဒီဘောလုံးသမားအပြောင်းရွှေ့ဈေးဘက်ကိုကျွန်တော်10နှစ်မှာတရားဝင်စတင်လိုက်ပြီးတော့အချိန်တွေကလည်းကစားသမားအပြောင်းရွှေ့တွေကိုခက်မြန်မြန်ပဲလှုပ်လာနေကြပါတယ်ဒီထဲမှာပရီးမီးယားလိဂ်ကလီဗာပူးအသင်းကတော့ Benfica ကိုကစားနေတဲ့ Uruguay တိုက်စစ်မှုဒါဝင်နူးနက်စ်ကိုဝယ်လိုက်ပါတယ်နူးနက်စ်ကိုလီဗာပူးကိုရောင်းဖို့သဘောတူလိုက်ပြီးတော့ Benfica ကကျွန်တော်17နှစ်မှာတရားဝင်ချိန်ညားပါတယ်အတင်းပြောင်းရွှေ့ခြင်းဖြစ်တဲ့တေဘဘူးကယူရို85တန်ပေးရမှာဖြစ်ပြီးတော့နောက်ပိုင်းမှာတော့သူ့ရဲ့အောင်မြင်မှုအခြေအနေပေါ်မှာမူတည်ပြီးတော့နောက်ထပ်ယူရို30လောက်ထိလည်းတိုးသွားနိုင်တယ်လို့ပြောထားပါဗျ။နူးနက်ဆောင်ပြီးခဲ့တဲ့ဘောလုံးရာသီကပေါ်တူဂီအမှတ်ပေးဘောလုံးပွဲမှာဂိုးအများဆုံးသွင်းခဲ့တဲ့သူဖြစ်ပြီးတော့ပြိုင်ပွဲအလုံးမှာ34ကိုသွင်းခဲ့တာပါ။နူးနက်ဆောင်တိုက်စစ်မှုဖြစ်နေရောတောင်မန်သားပါကစားနိုင်တဲ့သူဖြစ်တာကြောင့်တေဘဘူးကနေဘိုင်ယန်မြူးနစ်ကိုပြောင်းတော့မယ်လို့သတင်းတွေထွက်နေတဲ့ဒီနေ့ကတိုက်စစ်မှုမာနေနေရာမှာအစားထိုးနိုင်ဖို့လဲရည်ရတာဖြစ်ပါတယ်အခုလိုနူးနက်ကိုခေါ်လိုက်ချိန်မှာပဲဘယ်လ်ဂျီယံတိုက်စစ်မှုအိုရီဂီကတော့ဒီလစာချုပ်ကုန်တဲ့အချိန်မှာအသင်းကနေထွက်တော့မယ်ဆိုပြီးတော့ဒေဝူးအသင်းကအတည်ပြုလိုက်ပါတယ်ခင်ဗျာဒီဘက်မှာတော့ပရီးမီးယားလိဂ်ချန်ပီယံမန်စီးတီးအသင်းကနော်ဝေးတိုက်စစ်မှုအာလင်ဟာလန်ကိုဂျွန်လ17ရက်နေ့မှာသူတို့ရဲ့ကစားသမားအဖြစ်နဲ့တရားဝင်ကြေညာလိုက်ပါတယ်မန်စီးတီးကိုဘာကြောင့်ပြောင်းလာရသလဲဆိုတာနဲ့ပတ်သက်ပြီးဟာလန်ကတော့အခုလိုပြောပါတယ
် First of all my father a little bit I was born in England
ပထမဆုံးတစ်ချက်ကတော့ကျွန်တော်အဖေကြောင့်နည်းနည်းပါပါတယ်ကျွန်တော်ကိုအင်္ဂလန်မှာမွေးရာဖြစ်ပြီးတသက်လုံးစီးတီးအသင်းကိုအားပေးလာတာပါပြီးတော့အသင်းအကြောင်းကိုလည်းကျွန်တော်ကောင်းကောင်းသိပါတယ်ဒါပေမဲ့အဓိကအကျဆုံးနှစ်ချက်ကတော့ဒါကကျွန်တော်ရဲ့အိမ်လိုမျိုးဖြစ်နေတယ်လို့စီတီအသင်းမှာကျွန်တော်အနေနဲ့အကောင်းဆုံးကစားပြီးတော့တိုးတက်လာနိုင်တယ်လို့ထင်ပါတယ်။အဲ့ဒီလိုမှမထင်ရင်ဒီကိုကျွန်တော်ဘယ်လာပါမလဲ။စီတီကတိုက်စစ်ကစားပြီးအဲ့ဒါကိုကျွန်တော်ကြိုက်တယ်။ပြီးတော့ကျွန်တော်ကလည်းတိုက်စစ်ကစားရတာကိုကြိုက်တယ်။အဲ့ဒီတော့ကျွန်တော်နဲ့အံ့ဝင်ပါတယ်
။ Yeah, as I said, I think I can develop a lot under Pep and in this club. So I think I can
ကျွန်တော်ပြောသလိုပါပဲ။မန်စီးတီးနဲ့ဂွာဒီယိုလာလက်အောက်မှာကျွန်တော်အနေနဲ့ဒီကအများကြီးတိုးတက်လာနိုင်တယ်လို့ထင်ပြီးဂိုးတွေလည်းအများကြီးတွင်းနိုင်မှုမျှော်လင့်ပါတယ
်။မက်ဆီးဒီကဥရောပရဲ့အကောင်းဆုံးလူငယ်တိုက်စစ်မှုတစ်ဦးဖြစ်တဲ့ဟာလန်ကိုယူရိုတန်60နဲ့ဒေါ်တမန်အသင်းစီကနေဝယ်လိုက်တာပါ။မက်ဆီးဒီနဲ့လီဗာပူးကအခုလိုဟာလန်နဲ့နူးနက်တို့ကိုအသီးသီးခေါ်လိုက်တဲ့အပေါ်မှာစပေါ်စတိုက်စစ်မှုဟယ်ရီကိန်းကတော
့ I think every season I've been playing it's always been a tough battle to win that golden boot.
ကျွန်တော်ကစားခဲ့တဲ့ဘောလုံးရာသီတိုင်းမှာရွှေဖိနပ်စုရဖို့ကအများကြီးခက်ပါလေ။ပြီးတော့ထိတ်တန့်တိုက်စစ်မှုတွေကလည်း Premier League မှာကစားခြင်းကြတာလေ။အခုအရေးကိုခေါ်လိုက်တဲ့ကစားသမားအတင်းတယောက်နဲ့ဆိုတော့ခက်နေဦးမှာပါပဲ။ကျွန်တော်တက်တော့ဒီလိုပြိုင်ဆိုင်မှုကောင်းနေရှိတော့ကစားသမားတယောက်အနေနဲ့အထောက်အကူဖြစ်စေပြီးပိုကောင်းလာအောင်တွန်းအားပေးပါလေ။ဆိုတော့ကျွန်တော်လည်းသူတို့နဲ့အပြိုင်နှွေးရအောင်မှာပေါ့
။တကယ်တော့ Haaland ရော Nunez ရောနှစ်ယောက်စလုံးကို Manchester United ကခေါ်ဖို့စိတ်ဝင်စားခဲ့တယ်လို့ခေါ်မယ်ဆိုပြီးတော့သတင်းတွေလည်းအတော်လေးထွက်ခဲ့တာပါ။ဒါပေမဲ့ Man U သင်းဟာ Haaland ကလည်းလက်လို့ခဲ့ရတယ်လို့အခု Nunez ကိုခေါ်ဖို့သတင်းတွေထွက်လာခဲ့ပြီမဲ့လည်းနောက်ဆုံးမှာ Liverpool အသင်းကခေါ်သွားတာဖြစ်ပါတယ်။မနေ့ပတ်သက်ပြီးတော့အောက်သားပွဲတွေကိုအမြဲကြည့်ပြီးအောက်သားဝါသနာရှင်တစ်ယောက်ဖြစ်တဲ့ကျွန်တော်ရဲ့ VOA ဝိုင်းတော်သားဦးတမောင်သားရဲ့အမြင်ကိုလည်းမေးကြည့်ထားပါတယ်။
ကြ ాయి အခုဆိုရင်ဒီဥရောပရဲ့ဒီနေရာဒီဘောလုံးသမားအပြောင်းရွှေ့ဈေးကိုဖွင့်လိုက်ပါတော့မန်စီးတီးကတော့ဟာလန်နောက်ဟိုလီဗာပူးကနူးနက်စ်ကိုခေါ်လိုက်တယ်ဒါပေမဲ့ဒီနေရာမှာတခုကဒီကစားသမားနှစ်ယောက်စလုံးကိုမန်ယူကခေါ်ဖို့သတင်းတွေတော်တော်လေးဖြစ်ပြီးမှသူတို့နှစ်ယောက်စလုံးကတစ်ယောက်ကမန်စီးတီးရောက်သွားတယ်နောက်တစ်ယောက်ကလီဗာပူးရောက်သွားတယ်အရင်ကဆိုရင်တော့ရေဘူးရအဖြစ်တော့ဒီအဲ့လိုမျိုးမန်ယူကခေါ်မယ်ဆိုရင်ရောက်လာတာများတာပေါ့နော်အဲ့မဲ့အခုနောက်ပိုင်းတော့သားသမားတွေကဒီမန်စီးတီးတို့လီဗာပူးတို့ကိုလည်းပို့ပြီးတော့စဉ်းစားလာတယ်အဲ့ဒီကိုသွားတာတွေလည်းတွေ့လာရတယ်ဆိုတော့ဒီပေါ်မှာဆရာဘယ်လိုသုံးသပ်ပြီလဲဘယ်လိုကြောက်လို့ထင်လဲ
နီးပြမတည်ငြိမ်တဲ့အတွက်ကြောင့်မလို့အဲကစားသမားတွေရဲ့အနေထားလည်းတည်ငြိမ်ငြိမ်မရှိဘူးလို့ပြောလို့ရတယ်ဘောလုံးဆိုတာအနိုင်ရှုံးစွာရှိတာပဲတခါတလေအဲအသင်းကရှုံးတာတွေဆက်တိုက်ဖြစ်တတ်တယ်ဒါပေမဲ့အဲ့ဒီလိုဖြစ်တဲ့အခါတိုင်းမှာမယူကဒီပြတယ်ကိုဖြုတ်ပြတတ်တယ်ဖြစ်တတ်တယ်များတဲ့အပေကြောင့်မလို့မတိမငင်ဖြစ်တယ်လို့ယူဆရတယ်။ယုံကြည်မှုကင်းမဲ့သွားတာလို့ယူဆရတယ်။ဒါကြောင့်မို့ဘောလုံးသမားတွေကမလာချင်ရဘူးလို့ထင်တယ
်။နောက်တခြားရောဘာအကြောင်းတွေရှိနိုင်သေးလဲ
။အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့် Champions League မဝင်တာလည်းပါတာပေါ့နော်။ နောက်တစ်ကြောင်းကတော့ဒီဘောလုံးမအသိရှာတဲ့မူဝါဒမှာနည်းနည်းကွာတယ်လို့ထင်တယ်ဒီဘူမန်စီးတီးနဲ့ပေါ့ဒီနေ့ပြောလို့ရှိရင်ကစားပုံနဲ့ kait တဲ့လူတွေကိုရွေးခေါ်တယ်လို့ထင်တယ်မန်ယူမှာကအဲ့လိုဘောလုံးမတဲ့မွေးတဲ့မူဝါဒနဲ့ဌာနပေါ့နော်အဲ့ဒါကလူအပ်နေတယ်လို့ထင်တယ်ဘောလုံးတဲ့မွေးမြူပုံမှာလည်းမယူနဲ့တခြားသင်ကြီးတွေကွာချားမှုရှိတယ်ဆိုထင်တယ
်ပြည်သက်မှာတော့ဥရောပချန်ပီယံရီယယ်မက်ဒရစ်ကမော်နာကိုမှာကစားနေတဲ့ပြင်သစ်ကွင်းလယ်ကစားသမားအော်ရီလီယန်ချူအမေနီကိုယူရို80နဲ့ဝယ်လိုက်ပါတယ်ချူအမေနီကိုဝယ်ဖို့အတွက်နှစ်ဖက်အသင်းကြမှာသဘောတူညီမှုရခဲ့ကြတယ်လို့နှစ်သင်းသလုံးကဂျော်လာ17ရက်နေ့ကကြေညာပါတယ်Aurelian Tchouameni ဟာအသက်22နှစ်သာရှိသေးပြီးတော့ Real ကသူ့ကို6နှစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်ပါတယ်။ Real တင်းဟာမနစ်ကလည်းပြင်သစ်လူငယ်ကစားသမား Camavinga ကိုခေါ်ယူပြီးတော့ကွင်းလယ်ကိုအားဖြည့်ခဲ့တာပါ။မီဒီယာတွေဘက်မှာတော့ PSG အသင်းနဲ့နီးပြမော်ရီစီယိုပိုချက်တီနိုတို့လမ်းခွဲတော့မယ်လို့သတင်းတွေထွက်လာနေပါတယ်။ပိုချက်တီနိုဟာ PSG အသင်းကိုနီးပြဖြစ်ကင်တွယ်ခဲ့တဲ့တနည်းခွဲကြကာလအတွင်းမှာမနစ်ကတော့ပြင်သစ်ရှုံးထွက်ပလားနဲ့ဒီနေ့မှာအမပေးချန်ပီယံဆုဖလားနှလုံးကိုရခဲ့တာပါ။ဒါပေမဲ့ PSG အသင်းချန်ပီယံလိဂ်တိုင်ပွဲမှာအောင်မြင်မှုမရတာကအသင်းနဲ့လမ်းခွဲရတဲ့အကြောင်းဖြစ်တယ်လို့သုံးသပ်နေကြပါတယ်။သူနေရာမှာတော့ Real Nibia ဟောင်းစီတန်း Roma Nibia Mourinho နဲ့ Nice အသင်း Nibia Christophe Galtier နဲ့ German Nibia ဟောင်း Joachim Löw တို့ဖြစ်လာနိုင်တယ်ဆိုပြီးတော့ခံမှန်းနေကြပါတယ်။ဒီထဲမှာတော့ဇီဒန်ကရေပန်းအစားဆုံးဖြစ်နေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဇီဒါနဲ့ PSG ကြားမှာအဆက်အသွယ်ဘာမှမရှိဘူးဆိုပြီးတော့ဇီဒါရဲ့အကြံပေးကရင်းဆိုထားသလိုစောပိုင်းတုန်းကလည်းဇီဒါဘက်ကအတူအနေနဲ့ PSG အသင်းထက်နာမည်ကမ္ဘာဖလားအပြီးမှာပြင်သစ်နီးပြဖြစ်လာဖို့ပို့ပြီးတော့စိတ်ဝင်စားနေတယ်ဆိုပြီးတော့သတင်းတွေကဖော်ပြခဲ့ပါတယ်။ဒါပေမဲ့လည်း PSG ဘက်ကတော့ဇီဒါကိုပို့ပြီးတော့စိတ်ဝင်စားတာကြောင့်ဇီဒါအနေနဲ့လည်း PSG ကိုရောက်လာနိုင်ကြအများကြီးရှိတယ်လို့သုံးသပ်ရမှာဖြစ်ပါတယ်ခင်ဗျာ
။ဥရောပကဘောလုံးသမားအပြောင်းအရွှေ့ဈေးကွက်ရဲ့နောက်ဆုံးအခြေအနေကိုဒီသတင်းမဲ့ရဲ့အားကစားခန္ဓာမှာကိုရနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်ကြာသပတေးနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးပါမယ်ရှင်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုဦးတမောင်တန်းကဆက်ပြီးတော့ပြောပြပေးပါမယ
်။ဒီဘက်စစ်တပ်ရဲ့လူခွေရေးချို့ဖောက်မှုတွေဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ွယ်ရှိပြီးထင်ရှားတဲ့ဒီမိုကရေစီရေလှုပ်ရှားခဲ့ကြသူများအပါအဝင်သူတို့ပေါ်ချမှတ်ထားတဲ့ကျိုးပိန်တွေကိုရလိုက်ဖို့လူခွေရေးဆက်ရကုလသမဂ္ဂအကြီးအကဲကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်။ဒီလိုတောက်ပြဆုံသွားတဲ့ခြေလမ်းမျိုးကိုမလန်းဖို့စစ်အာဏာပိုင်တွေကိုကျမအရေးပေါ်တောက်ဆိုချင်ပါတယ်လို့မစ်ရှယ်ဘက်ချလက်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်အမတ်ဦးဖြိုးစရာတော်နဲ့ဒီမိုကရေစီရေလှုပ်ရှားသူဦးချင်မီခေါ်ဦးကျော်မင်းယူတို့ကိုရည်ညွှန်းပြီးလူခွေရေးကောင်စီညီလာခံမှာအင်္ဂါနေ့ကပြောကြားသွားခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာလူကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်အနေနဲ့ဆိုးရွားလာနေတဲ့မြန်မာလူခွေရေးကိုမလေးရှားမှာသွားပြီးမလေးရှားရောက်မြန်မာတွေကြမှာမှတ်တမ်းပြုစုဖို့ရှိပါတယ်ဒီအတွက်လူခွေရေးအထူးကိုယ်စားလှယ်တော်ပန်ဒူးစ်အနေနဲ့တောက်ကြနေစမဲ့တပတ်ကြာမှနေ့မလေးရှားခီးစင်ထဲမှာဆရာနာသိမ့်မှုနောက်ပိုင်းထွက်လာသူတွေပါဝင်မြန်မာနိုင်ငံကလူခွေရေးချုပ်ပေါက်ခံရသူတွေနဲ့တွေ့ဖို့ရှိတယ်လို့ဆိုပါတယ်ဩစတြေးလျမှာပညာတော်သင်ဖြင့်ရောက်နေကြတဲ့မြန်မာကျောင်းသူကျောင်းသားတွေကိုနေထိုင်ခွင့်တိုးပေးဖို့တက္ကသိုလ်ဘက်ကတောင်းဆိုလိုက်ပါတယ်။ဆရာနာသိမ့်ပြီးမြန်မာနိုင်ငံကိုဒီကျောင်းသူကျောင်းသားတွေအရင်သတ်မှတ်ချက်တွေတိုင်ပြန်သွားရမယ်ဆိုရင်သူတို့လိုချင်ရေးစိတ်မချရတာပြည်မြန်မာတိုးတက်ရေးအတွက်ဘာမှလုပ်ပေးနိုင်မှာမဟုတ်ဘူးလို့ ANU ဩစတြေးလျအမျိုးသားတက္ကသိုလ်ကဆိုပါတယ
်။ဂျွန်လ15ရက်နေ့ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဦးတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Collie နဲ့ Charleston Mock တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်းကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြံ့မှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင
် This program has come to you from the Voice of America, Washington.